Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ကနေ2024ခုနှစ်ဩဂတ်လ10ရက်စနေနေ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ3251အပြင်အခုစနေတနင်္ဂနွေမှာလိုင်းလက်မီတာ190ကလည်းတက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ကျွန်တော်ကတော့ဝင်းမင်ပါ။ကျွန်တော်ကတော့ဝင်းမင်ပါ။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ဂါဇာစစ်တီးမြို့မှာပါလက်စတိုင်းစစ်ပီးဒုက္ခသည်တွေခိုးလုံနေတဲ့အကြောင်းကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်90ကျော်သေဆုံးသွားခဲ့ပါတယ်။မင်္ဂလာဒေ့နိုင်ငံမှာတော့တရားသူကြီးချုပ်ယာရုကနေနှုတ်ထွက်ပေးဖို့သဘောတူလိုက်ပါတယ်။ယူကရိန်းရဲ့ထိုးစစ်ကိုတံပြန်ဖို့အတွက်ရုရှားကအစ်စင်ရေးတွေကို203ခုမှာဒီနေ့စတင်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါကိုရနိုင်အခုလိုသတင်းတွေအပြီမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ထဲမှာရခိုင်ဘက်မြောက်ဦးမြို့နယ်မှာတိုက်ပွဲမရှိဘဲဘုံကျဲခံရပြီးကလေးငယ်အပါ6ဦးသေဆုံးခဲ့တာမှာဒေသခံက
လာဦးမှာကဒီနေ့နေ့လေတိုင်းလောက်ကပလေနဲ့လာပြီးတော့ပြစ်သွားတာမြောက်ဦးမြို့နယ်ကောင်ပြစ်တယ်လို့ပြောလို့ရမယ်ဘုံကတော့နှလုံးပြစ်သွားတာကလေးတယောက်အပါဝင်6ယောက်ပြစ်သွားတယ်
အခုလိုသတင်းပေးပို့ချက်အပြီမှာတော့စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒိုသန်စီစဉ်နောက်ဒီမိုကရေစီလူ့ခွင့်နဲ့ခေတ္တကဘာပြီးရင်အာရှနိုင်ငံရေးနောက်လေယာစီးပွားနောက်ဥတုရာသီနဲ့သတင်းတွေတဲကသုဒ္ဓအစီအစဉ်တွေစက်တိုက်လာဖို့ရှိပါသေးတယ်။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုရနိုင်နဲ့ပဲပြောပြပေးပါမယ်ခင
်ဗျာ။ဂါဇာကမ်းမြောင်ဒေသကဂါဇာစစ်တီးမြို့မှာပါလက်စတိုင်းစစ်ပီးဒုက္ခသည်တွေခိုးလုံနေတဲ့အကြောင်းပေါ်အစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်90ကျော်သေဆုံးသွားတယ်လို့ဂါဇာဒေသအရပ်ဘက်ကာကွယ်အေဂျင်စီကပြောပါတယ်။ဩင်စွန်ခွာထွက်ပြေးလာသူတွေခိုးလုံနေတဲ့အကြောင်းပေါ်အစ္စရေးဘက်ကရော့ကတ်ဒုံးကြီး၃လုံးကြားရောက်ပောက်ကွဲခဲ့လို့တေဆုံးတဲ့သူလောလောဆယ်အထိ90ကနေ100ကျားရှိပြီးတော့ဒဏ်ရာရတဲ့သူဒါဇင်နဲ့ချီရှိတယ်လို့ဂါဇာရပ်ဖက်ကာကွယ်ရေးအေဂျင်စီပြောခွင့်ရမမုတ်ဘဆောက AFP သတင်းဌာနကိုအစောပိုင်းကပြောပါတယ်အစ္စရေးဘက်ကတော့ဒီအကြောင်းဟာဟမတ်စစ်သွေးကြောဒီရဲ့ဒီကိုကေးစခန်းဖြစ်အသုံးပြုနေတာဖြစ်တယ်လို့ပြောပါတယ်။တည်ဆုံတဲ့သူစရင်အတိအကျကိုတော့အတိအကျအတိပြုနိုင်ခြင်းမရှိသေးပဲတကယ်လို့သာအတိပြုနိုင်ခဲ့မယ်ဆိုရင်တော့ဒါဟာဆယ်လကြာဂါဇာစစ်ပွဲအတွင်းလူတည်ဆုံမှုအများဆုံးဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေတဲကတစ်ခုဖြစ်မယ်လို့ AFP သတင်းကပြောပါတယ်။ဂါဇာဒေသကိုအုပ်ချုပ်နေတဲ့ Hamas အဖွဲ့ရဲ့သတင်းမီဒီယာတွေမှာတော့တရားကျော်တည်ဆုံတယ်လို့ပြောပါတယ်။2023အောက်တိုဘာ9ရက်နေ့ကဒီစတင်ခဲ့တဲ့ဂါဇာစစ်ပွဲစတင်ချိန်ကစပြီးတော့ဂါဇာဒေသမှာရှိနေတဲ့လူ2.4တန်းတဲ့ကအများစုကအိုးရင်ဆုံးခွာထွက်ပြေးခဲ့ကြပြီးတော့အဲ့တဲကအများပြားဟာစာတင်ကျောင်းတွေမှာခိုးလုံနေကြရတာဖြစ်ပါတယ်ခင်ဗျာ
ရုရှားရဲ့ထိုးစစ်ဆင်လာတဲ့ယူကရိန်းတပ်တွေကိုဟန်တာဖို့ရုရှားကလည်းစစ်ဆင်ရေးသစ်စလိုက်ပါပြီယူကရိန်းဘက်ကရုရှားနိုင်ငံရဲ့ထိုးစစ်ဆင်တိုက်ခိုက်နေတာအတွက်ဟန်တာဖို့နေဆက်ဒေသ3ခုမှာအကြမ်းဖက်မှုတံပြန်စစ်ဆင်ရေးတွေဒီနေ့လှုပ်ဆောင်လိုက်တယ်လို့ရုရှားဆိုရကပြောလိုက်တာပါယူကရိန်းတပ်တွေကရုရှားနောက်ဘက်ခြမ်းကကတ်စ်ဒေသကိုအင်ကာနီမနက်ပိုင်းကနေဆက်ဖြတ်ပြီးအမှတ်မထင်ဝင်တိုက်ခဲ့ကမိုင်းတော်များများရှေ့ကိုဆက်ချီတက်နိုင်ခဲ့တယ်လို့ယူကရိန်းရေးစောင့်ကြည့်အကဲခတ်တွေကလည်းပြောပါတယ်။ရုရှားကလည်းယူကရိန်းတပ်တွေရှေ့ဆက်တက်မလာနိုင်အောင်ဟန်တာဖို့တင်ကားတွေဒုံးကျည်ပြုလှစ်စင်နေနဲ့လေတပ်ပါဝင်နောက်ထပ်တပ်ဖွဲ့ဝင်တွေစစ်လက်နက်တွေကိုထပ်မံတွန်းမြင့်ချထားလိုက်ပါတယ်။ရုရှားပြည်သူဘေကင်းရေးရန်သူတွေအကြမ်းဖက်ချင်းချောက်မှုတွေကိုနှိမ်နင်းရေးဘက်ဂရော့ဘရန့်ခ်စ်ကတ်စ်ဒေသတွေမှာအကြမ်းဖက်တံပြန်စစ်ဆင်ရေးဆက်လိုက်ပြီးလို့ရုရှားရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကော်မတီကတောက်ကြာနေနှောင်းမိုင်းကပြောခဲ့တာပါခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တရားသူကြီးချုပ်ကဒီယာဒုကနေနှုတ်ထွက်ပေးဖို့သဘောတူလိုက်ပြီးဖြစ်ပါတယ်ယာဒုကနေဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းရှိတ်ခါစီနာခန့်ခဲ့တဲ့တရားသူကြီးချုပ်အိုဘာဒူဟာဆန်အနေနဲ့တာဝန်ကနေနှုတ်ထွက်ပေးဖို့ဒါကမျိုးတော့တရားရုံးချုပ်ရှေ့ကိုကျောင်းသားဆန္ဒပြသူတွေဒီနေ့ချီတက်ဆန္ဒပြခဲ့ပြီးတဲ့နောက်တရားသူကြီးချုပ်ကခုလိုသဘောတူခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်တာဝန်ကနေတနားရီအတွင်းနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုခဲ့ကြတာပါဝန်ကြီးချုပ်ဟောင်းဟာစီနာကိုတစ္ဆာခံသူလို့ဆိုရက်အိုဘာဒူဟာဆန်ကို2023ခုနှစ်ကတရားသူကြီးချုပ်အဖြစ်ခန့်အပ်ခဲ့တာပါတရားသူကြီးချုပ်တာဝန်ကနေနှုတ်ထွက်မူတရားဝင်ဖြစ်ဖို့လုံးစရာတချို့ရှိနေပြီးတော့ဒီနေ့ညနေပိုင်းကြာရင်သမ္မတကိုသူ့အနေနဲ့နှုတ်ထွက်စာတင်မယ်လို့ပြည်တွင်းသတင်းမီဒီယာတွေကိုသူကပြောကြားခဲ့ပါတယ်အတိုက်ခံနေပေါ်အာနာရှင်ဆန်ဆန်ဖိနှိပ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းဟာစီနာပေါ်ကျောင်းသားလူငယ်တွေဥဆောင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ရှိတ်ဟာစီနာအိန္ဒိယနိုင်ငံကိုထွက်ပြေးခဲ့ရတာဖြစ်ပါတယ် စစ်တပ်ထောက်ခံမှုနဲ့ဖွဲ့စည်းထားတဲ့ဂျာပြတ်ဆူရကိုနိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနက်စ်ကဦးဆောင်နေပါတယ်။ယာနဲ့ချီတင်ဆုံးပြီးတော့ပဋိပက္ခတွေဖြစ်ခဲ့တဲ့နိုင်ငံမှာတရားဥပဒေပြန်လည်ဆိုးမိုးအောင်ဦးစားပေးလုပ်မယ်လို့ဝန်ကြီးချုပ်ယာဒူးအစစ်နဲ့ညီတဲ့အစိုးရအကြံပေးအရာရှိချုပ်ဖြစ်ကြမ်းကျင်ခဲ့တဲ့မိုဟာမက်ယူနက်စ်ကပြောကြားခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားခေါင်းဆောင်ကတော့နယ်စပ်မှာရေဘေးတံတင့်နေသူတွေကိုမြို့တော်ခေါ်ပြီးစောင့်ရှောက်ပေးမယ်လို့ပြောလိုက်ပါတယ်။တရုတ်နိုင်ငံနယ်စပ်နာကမြောက်ကိုရီးယားနိုင်ငံဘက်အချက်မှာရေဘေးတံခံထားရသူတွေကိုပြုံရမ်းမြို့တော်ကိုခေါ်ဆောင်လာဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကအမိန့်ပေးလိုက်တာပါ။ရေဘေးတင့်နေရာတွေပြန်လည်ထူထောင်ဖို့အတွက်ပြည်ပကအကူအညီတွေယူမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ရေဘေးတံခံထားတဲ့နေရာတွေကနေအိမ်တွေပြန်လည်တည်ဆောက်ပြီးအခြေအနေတွေပုံမှန်ပြန်ပြီးတည်တည်ငြိမ်ငြိမ်ဖြစ်ဖို့2လကနေ3လလောက်ထိကြာမြင့်နိုင်တယ်လို့လည်းသူကပြောပါတယ်။အဲ့ဒီမတိုင်ခင်မှာတော့ရေဘေးတံခံရတဲ့1000ခွဲကျော်နေထိုင်စားတောက်ရေးအတွက်သူ့ဆွေရကပြုံရမ်းမြို့ကြီးမှာစီစဉ်ပေးမှာဖြစ်တယ်လို့မြောက်ကိုရီးယားဆွေရရဲ့ KCN နဲ့သတင်းအေဂျင်စီကဒီနေ့ပြောခဲ့ပါတယ်။ဒီအထက်မှာကလေးတွေသက်ကြီးရွယ်တွေအမျိုးသမီးတွေနဲ့မတန်ဆွမ်းစစ်သည်တွေလည်းပါဝင်ပါတယ်ခင်ဗျာ
။2024 Paris Olympic ပြိုင်ပွဲတွေကိုပြင်သစ်နိုင်ငံမှာဒီနေ့ကျင်းပနေတာမှာအမျိုးသားဗောလီဘောပြိုင်ပွဲမှာတော့အင်ရှင်ပြင်သစ်ကပိုလန်ကို25-19 25-20 25-23 နဲ့3ပွဲပြတ်အနိုင်ရပြီးတော့ပထမရှည်ရသိရသွားခဲ့ပြီးတော့မနေ့ကတတိယနေရာလူပွဲမှာတော့အမေရိကန်ကအီလီကို3ပွဲပြတ်နဲ့နိုင်ပြီးတော့ခြေတသိရခဲ့ပါတယ်။အမျိုးသားမာရသွန်ပြိုင်ပွဲတွေကိုဒီနေ့ရှင်ပြိုင်ခဲ့တာမှာအီသီယိုးပီးယားနိုင်ငံကထိုလာဒမရက်ကအနိုင်ရပြီးတော့ရှည်ရသိရသွားခဲ့ပြီးတော့ဘယ်လ်ဂျီယံကအက်ဗဒီယိုဘရှီယားကဒုတိယကင်ညာကကီပရူထိုဗန်ဆန်ကတတိယရခဲ့ပါတယ်။အလေးမပြိုင်ပွဲရဲ့အမျိုးသားတရားနဲ့ကီလိုမှာတော့တရုတ်နိုင်ငံကလီယူဟွာဟွာကရွှေတစိတ်ရသွားခဲ့ပါတယ်။ဒီနေ့မှာတော့အမျိုးသမီးဖိုင်နယ်ကိုအမျိုးသမီးဘောလုံးဖိုင်နယ်ကိုကစားကြမှာဖြစ်ပြီးတော့အမေရိကန်နဲ့ဘရာဇီးအမျိုးသမီးအသင်းတို့ပိုလူကြမှာဖြစ်ပါတယ်။မနေ့ကကစားခဲ့တဲ့အမျိုးသားဘောလုံးမှာတော့စပိန်အသင်းကအင်ရှင်ပြင်သစ်အသင်းကိုအနိုင်ရပြီးတော့ဘိုးဆွဲသွားခဲ့ပါတယ်။ဖိုင်နယ်ကိုမနေ့ကကစားတာမှာစပိန်နဲ့ပြင်သစ်တို့3ဂိုးစီတည်ဖြစ်နေလို့အချိန်ပိုကန်တာမှာစပိန်က2ဂိုးထပ်သွင်းပြီးတော့နောက်ဆုံးမှ5ဂိုး3ဂိုးနဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့ August 10ရက်စနေညသတင်းတွေကိုကိုရနိုင်နဲ့ပဲပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ပါရခိုင်ဘက်မြောက်ဦးမှာဘုံကျဲခံရပြီးသေဆုံးမှုရှိခဲ့တာပါရခိုင်ပြည်နယ်မှာအာခတ်တော်အေးထိန်းချုပ်ထားတဲ့မြို့တွေကမြောက်ဦးမြို့ပေါ်ကိုစစ်တပ်ကဘုံကျဲခဲ့လို့ကလေးငယ်တယောက်ပါဝင်6ယောက်သေဆုံးခဲ့ရပါတယ်မြေပြင်တိုက်ပွဲတွေရှိမနေတဲ့နေရာတွေကိုစစ်တပ်ကအခုလိုဘုံကျဲနေတဲ့အတွက်ဒေသခံစိုးရိမ်နေရတာရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင်ဗျာ
ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့အေအေအာရခတပ်တော်အကြားတိုက်ပွဲတွေအတွင်းအေအေလက်ထဲအစောပိုင်းတွေကကြာရောက်ခဲ့တဲ့မြို့တွေကမြောက်ဦးမြို့ပေါ်ကိုစစ်တပ်ကဒီနေ့ဘုံကျဲတိုက်ခတ်ခဲ့ပါတယ်နှစ်ဖက်တိုက်ပွဲတွေမြေပြင်မှာမရှိပေမဲ့မြို့လယ်နေရာကိုလေကြောင်းကနေဘုံကျဲမှုအတွင်းကလေးငယ်တယောက်အပါအဝင်ရဲသားတွေတည်ဆုံးခဲ့တယ်လို့မြောက်ဦးမြို့ကအမျိုးသမီးတယောက်ကအခုလိုပြောပြပါတယ်
ပါပါဒီအဓိကတော့မောင်ဦးမောင်ကဒီနေ့နေ့လေတိုင်းလောက်ကပေါ့နော်7နှစ်ခွေးလောက်ကဖြစ်နေအဲ့မှာလေနဲ့လာပြီးတော့ဖြစ်သွားတာပေါ့နော်အဓိကတော့မြောက်ဦးမျိုးလေတော့ဖြစ်တယ်လို့ပြောလို့ရမယ်ညနဝရဲဟိုတယ်ပြီးလို့ရှိရင်မောင်ဦးဟိုတယ်ရှိတဲ့လမ်းမှာပေါ့နော်အဲ့ဆိုလို့ရှိရင်မောင်ဦးမျိုးရဲ့မျိုးအလေလို့ပြောလို့ရတယ်အဲ့ဒီမှာရှားရဲ့ဘုန်းကတော့နှလုံးဖြည့်သွားတာပြီးလို့ရှိရင်ဒီဆရာသွားတာကတော့သူအရေးတက်တော့ညီမတို့မတရားဘူးသိခွန်းသွားတာကြာလို့ရှိရင်ကလေးတယောက်ပါဝင်6ယောက်ပြေးသွားတယ်ပေါ့ဒီခုဆိုရင်ဒီအမျိုးသမီးတယောက်ကိုတော့အရေးပေါ်ကိုချင်းကိုပို့လိုက်ရတဲ့အနေထားလို့ရှိတယ်ပေါ့
ရခိုင်ပြည်နယ်မှာ2023ခုနှစ်နိုဝင်ဘာလ13ရက်နေ့မှာစစ်ကောင်စီနဲ့အေအေအကြားတကြောပြန်ဖြစ်နေတဲ့တိုက်ပွဲတွေဟာဒီကနေ့ထိပြင်းထန်နေဆဲဖြစ်ပါတယ်လက်ရှိမှာတော့အေအေဘက်ကရခိုင်မြောက်ပိုင်းကမြို့နယ်၈ခုနဲ့ရခိုင်တောင်ပိုင်းကရံပြဲမြို့နယ်တို့ကိုသိမ်းပိုက်ထားပါတယ်အေအေသိမ်းပိုက်ထားတဲ့မြို့နယ်တွေမှာနှစ်ဖက်တိုက်ပွဲမရှိပေမဲ့စစ်တပ်ကမကြာခဏဆိုသလိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အရက်သားတွေထိခိုက်သေဆုံးနေပါတယ်မကြခင်ရပိုင်းကလည်းဂွဟာမြို့နယ်ကျင်းတလီမြို့မှာစစ်တပ်ကလေကြောင်းကနေဘုံကျဲခဲ့တာကြောင့်အရသား2ဦးသေဆုံးပြီးတော့9ဦးထပ်မနေတမ်းရရှိခဲ့ပါတယ်။အခုလိုအေအေထိန်းချုပ်ထားတဲ့မြို့တွေကအရသားတွေရှိတဲ့နေရာတွေအပေါ်စစ်တပ်ကတိုက်ခိုက်နေတာကြောင့်ရခိုင်ဒေသခံပြည်သူတွေဟာနေစံနဲ့အမျှအသက်အန္တရာယ်ဆိုးရိမ်နေကြတာကိုလည်းမြောက်ဦးမှာနေတဲ့မျိုးသမီးကပြောပြပါတယ်။
ဆိုးရိမ်မှုကတော့အများကြီးရှိပါတယ်။ဘယ်လိုမျိုးဆိုးရိမ်လဲဆိုတော့အခုကစစ်ကောင်စီကကြားလို့ရှိရင်ဒီအေအေထိန်းချုပ်ထားတဲ့ဒေသတွေဆိုလို့ရှိရင်မေးအချိန်ရရှင်အဲ့လိုအချိန်မရှိဘူးသူတို့ကလာခြင်းတဲ့အချိန်လာပြီးတော့ပြစ်ရှင်တဲ့အချိန်ကိုပြစ်တယ်သူတို့ပိတ်မဲ့တွေကတော့ပင်ရဝပိတ်မဲ့ထားလည်းမသိဘူးဒါမဲ့တွေတိကျခက်နေရှိတဲ့နေရာတွေလည်းအများကြီးရတယ် ပြင်းမရှိတဲ့ဒေသခံတွေကအများကြီးသိဆုံးမှုရှိတယ်ဆိုတော့လေအကုန်လုံးကတော့ဒီလေကြောင်းနဲ့ပတ်သက်ပြီးတော့ဆိုရင်ကတော့အများကြီးရှိပါတယ်
အခုလိုစစ်တပ်ဘက်ကရဲသားတွေကိုဥတီတိုက်ခိုက်နေတာလူနေအဆောက်အုံတွေစာတင်ကျောင်းတွေနဲ့သာသနိကအဆောက်အုံတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုမလုပ်ဖို့အာရခတ်တပ်တော်အေဘက်ကစစ်ကောင်စီကိုတောင်းဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကလက်မခံခဲ့ကြောင်းလဲအေဘက်ကပြောဆိုထားတာရှိပါတယ်လက်ရှိမှာတော့ရခိုင်တောင်ပိုင်းကတန်တွဲမြို့နယ်နဲ့ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်တွေမှာစစ်ကောင်စီနဲ့အေအကြားနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်ပါတယ်။မောင်တော်မြို့နယ်မှာတော့ဒီရက်ပိုင်းမြို့တွင်းတိုက်ပွဲပိုပြင်းထန်နေပြီးတိုက်ပွဲတွေကြာပိတ်မိနေတဲ့ထောင်နဲ့ချီတဲ့အရက်သားတွေကိုတိုက်ပွဲကြားကနေကဲထုတ်ပြီးတော့ဖေးကင်းမဲ့နေရာကိုရွှေ့ပြောင်းပေးနေတယ်လို့လည်းအေအေဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ
။မြောက်မြို့နယ်မှာဘုံကျဲခံတည်ဆုံမှုရှိခဲ့တာကိုစီတီကိုပြောပြခဲ့တာပါ။အခုတော့ပတ်စင်ကဏ္ဍတွေပါအရင်ဆုံးထုတ်တဲ့အစီအစဉ်မှာဆက်ရုံနေတဲ့တီဗီယောဂါဆောင်ရှောက်မှုကိုပြောထားပါတယ်။မြန်မာမှာနိုင်ငံရေးမတည်ငြိမ်စစ်ပွဲပဋိပက္ခနဲ့စီးပွားရေးကျဆင်းမှုတွေကြောင့်တီဗီဆုံနာယောဂါတွေအပေါ်ကုသဆောင်ရှောက်မှုကျဆင်းနေတာကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
။တွေ့ရအောင်လေတွေ့ရအောင်တော့ပထမတော့ဘာဖြစ်တယ်လဲတော့မသိသေးဘူး။ဒီတီဗီဖြစ်မှလည်းမသိသေးဘူး။
ဒီနာကတီဗီဒေတာလားမဒေတာလားကိုလည်းကျွန်တော်မှမစစ်နိုင်ဘူးဒေတာရယ်ဆိုတော့မှတိုက်ဆက်ဆေးလည်းမရှိတဲ့အတွက်ကြောင့်မလို့ခဲရင်တာပေါ့
မြန်မာနိုင်ငံမှာတီဗီယောဂါကို1960ခုနှစ်တည်းကတိုက်ဖျက်နေတာပါဒါပေမဲ့2015နဲ့2020ကြားမှာတီဗီဖြစ်ပွားမှုနှုန်းကို9ပုံ10ပုံလျှော့ချနိုင်ခဲ့ပါတယ်အဲ့နောက်မှာတော့ COVID-19 ယောဂါဖြစ်ပွားမှုတွေအာနာသိမ့်မှုတွေပြိပခတွေနဲ့စီးပွားရေးကျဆင်းမှုတွေကြားမှာတီဗီယောဂါကိုမစစ်ဆေးနိုင်တာတွေမကုသနိုင်တာတွေကပိုပြီးတော့ဒိုးလာနေပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ Data News Agency ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
။ Twitter အန်တော့ပထမတော့ဘာဖြစ်တယ်လဲတော့မသိသေးဘူး။ဒီ TV ဖြစ်မှလည်းမသိသေးဘူး။နောက်ပိုင်းမှသိသွားတာ Twitter ဗတ်ဒီအန်တော့စီးကသွားပြပြဓာတ်မရိုက်ခိုင်းနဲ့။အဓမ္မကမရိုက်သေးဘူး။ပတ်စံမရှိလို့။မရိုက်သေးဘူး။မရိုက်တော့နေသေးတယ်။ခဏနေတော့နောက်ကျရင်ယောဂါကပို့ပို့ဆိုးလာတယ်။အနေနဲ့ပတ်စံမရှိရှိဆိုပြီးတော့ဓာတ်မှအခမဲ့ဈေးကမှဓာတ်မှတွားရိုက်တယ်ဓာတ်မှတွားရိုက်တော့ဒီအဆုပ်တစ်ချင်ကပေါ့မနေတော့ပဲ့နေပြီလေ
သူ့မှာတီဗီယောဂရှိချောင်းမနစ်ကစသီးလိုက်ရချိန်မှာမတ်သူစာကအသက်20ပဲရှိပါသေးတယ်ဒီယောဂါကိုသူမဖြစ်နေတဲ့လက္ခဏာနဲ့အလားတူရှိခဲ့တယ်သူမရဲ့လှုပ်ရှင်စီကနေကူးတာလို့တန်တရားရှိပါတယ်ဆေးဆစ်ချက်ကိုစသီးချိန်မှာတော့တည်ချင်းခဲ့တယ်လို့ဆိုပါတယ်အဲ့ဒီနောက်မှာသူမလှုပ်ထုတ်ခံလိုက်ရပါတယ်။ရန်ကုန်ရဲ့တနေရာမှာအိမ်ငါနေခဲ့ပြီးအိမ်ကြီးချင်းတွေကလည်းသူမကိုနွဲ့နွဲ့ထွေထွေမရှိခဲ့ကြပါဘူး
။တေရကိုတီလီပြောကြပါအာသူတို့သူ့ပင်နာမကနဲ့သူကတီဗီတီဗီရှိတယ်။ငါတို့ကူဆက်လိုက်လို့ငါတို့ပြေးသွားမယ
်။ပြီးခဲ့တဲ့2022ခုနှစ်မှာမြန်မာနိုင်ငံရဲ့လူဦးရေတသိန်းမှာတီဗီလူနာသစ်က185ရောက်ရှိပါတယ်။2018ကရေတွက်နဲ့နှိုင်းရှင်ရင်23ရာခိုင်နှုန်းတိုးလာခဲ့တာဖြစ်ပါတယ်။အဲဒါက2022ခုနှစ်ကစည်ရင်းစရာတွေပါ။မြန်မာနိုင်ငံနဲ့နေဆက်မှာရှိနေတဲ့ကျန်းမာရေးဆောင်ရှားမှုပေးသူတွေရဲ့ထုတ်ပြန်ထားတဲ့အစီရင်ခံစာတွေရတော့အဲ့ဒီအချိန်ကလေးကယောဂဖြစ်ပွားမှုနှုန်းတွေကတိတိတတ်တာတိုးလာတယ်လို့ဆိုပါတယ်။အာနာမသိငင်ကမြန်မာတနိုင်ငံလုံးနဲ့မှာတီဗီယောဂစစ်ဆေးကုသပေးတဲ့နေရာတွေထောင်ကနန်းဝင်းကျင်ရှိခဲ့တယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကသိရပါဗျ။ဒါပေမဲ့တီဗီယောဂအများစုဟာဒေသန္တရဆေးကန်းတွေနဲ့မြို့ပေါ်မှာအခြေစိုက်တဲ့ဆေးရုံဆေးကန်းတွေဖြစ်ကြပါဗျ။အဲ့ဒီထဲကတချို့ဆေးရုံဆေးကန်းတွေရဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေကအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ပြီးထွက်ခွာသွားခဲ့တာကြောင့်ဒီလုံဆောင်မှုတွေမှာထိခိုက်မှုတွေရှိခဲ့ရပါဗျ။ဒါရင်မကသေးပါဘူး။တိုက်ပွဲတွေပြင်းထန်တဲ့ဒေသအများစုမှာဆေးကန်းတွေကပိတ်ထားရပါတယ်။ဒေါက်တာအငိမ့်ကချင်းပြည်နယ်မှာကျန်းမာရေးဆောင်ရှောက်မှုတွေပေးနေတဲ့ဆရာဝန်တယောက်ပါ။သူမတို့စီမှာတီဗီယောဂတန်တရားရှိတဲ့သူတွေကိုစစ်ဆေးနိုင်တဲ့ဆေးဘက်ဆိုင်ရာကိရိယာတွေမရှိတင်ဘူးလို့ဆိုပါတယ်။ စစ်ကောင်စီကအဓိကတည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုဖျက်တောက်ထားတာကြောင့်စေဝါရရှိဖို့ကလည်းခက်ခဲတယ်လို့ပြောပါတယ
်ဒီချင်းပြည်နယ်ကကြတော့ကျွန်တော်တို့ကအိန္ဒိယနိုင်ငံနဲ့နေပြင်မဲ့အိန္ဒိယနိုင်ငံကဆေးဝယ်ကူကဆေးဝယ်တာပါညာတော်တော်ကြီးမလွယ်ဘူးပေါ့နော်လက်ပန်းခီးတို့လောက်အောင်တော့ဟိုမှာဝယ်ရတာတော့လောက်အောင်တော့ကျွန်တော်စက်ပစ္စည်းဝယ်ယူရင်ကအစဒီဟိုအိန္ဒိယတော့ပုံလင်းပြောရင်အိန္ဒိယနိုင်ငံဘက်မှာလည်းပိတ်ဆို့တာတွေရှိတယ်ပေါ့ဆေးရဝယ်ဖို့လည်းမလွယ်ဘူးလူနာကတီဗီသေးချာလားမသေးချာလားကိုလည်းကျွန်တော်တို့မှမစစ်နိုင်ဘူးသေချာတယ်ဆိုတော့မှတိုက်ဆိုင်ဆေးလည်းမရှိတဲ့အတွက်ကြောင့်မို့လို့ဒီကျွန်တော်တို့လိုနေရာမျိုးမှာဖြစ်တယ်ဆိုရင်တော့ကုသဖို့တော်တော်လေးခဲရင်းနဲ့
မကွေးတိုင်းနဲ့စကိုင်းတိုင်းဒေသကြီးတွေမှာလည်းအလားတူခက်ခဲတွေရှိနေတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပြကြပါတယ်။ဒီအကြောင်းအရာတွေကိုခြုံကြည့်မယ်ဆိုရင် TB ရောဂါတွေကိုမစစ်ဆေးနိုင်မဖော်ထုတ်နိုင်မကုသနိုင်ပဲရှိနေတဲ့သဘောပါ။ထိုင်းနိုင်ငံမှာရှိနေတဲ့ MAP Foundation ကတော့အထူးသဖြင့်ပြီးခဲ့တဲ့6လအတွင်းမြန်မာနိုင်ငံကထွက်ပြေးလာတဲ့ရွှေ့ပြောင်းလုပ်သမားတွေကြား TB ရောဂါဖြစ်ပွားမှုတွေကပိုတိုးလာတယ်လို့ဆိုပါတယ်။ဟာကမောင်ကမက်ပြေ TV program ဥဆောင်သူဖြစ်ပါတယ
်ခုနောက်ပိုင်းနေရဒီပီတွင်းရဲ့ဆိုတာနိုင်ငံရေးကိစ္စတွေပေါ်မှာလူတွေကအများကြီးထွက်လာတယ်ဟိုပြီးတော့မှဒီကျွန်တော်တို့တိုင်းရင်းသားဒေသတွင်းထဲမှာလည်းပြိပက္ခတွေဖြစ်တာတွေလူတွေကပြောင်းရွှေ့လာတယ်အများကြီးရှိထားတယ်ပြီးတော့မှဟိုကလာတဲ့လူတွေကလည်းများတော်ဖြစ်ဒီဘယ်လိုပြောမလို့ TV နဲ့ပတ်သက်ပြီးမှ screening တွေဟိုတိတ်မလောက်ဖြစ်ဘူးတိတ်မလောက်ကြဘူးဒီတစ်နှစ်တွင်းထဲမှာသူတို့ဒီ TV ကိုအော်တမမရိုက်ဖူးတဲ့လူတွေရှိတယ
် map နေနဲ့ရွှေပြောင်းလူသမားတွေကြာအသိပညာပေးဆောင်ရွက်နေတာတွေနဲ့ယောဂါစစ်ဆေးပေးတာတွေကုသမှုပိုင်းမှာဆောင်ရွက်ပေးတာတွေလုပ်ပေးနေပါတယ်2022ခုနှစ်မှာချင်းမိုင်ခိုင်က TB ယောဂါတန်တရားရှိသူတွေကိုစစ်ဆေးပေးခဲ့ရမှာ10ရာခိုင်နှုန်းကယောဂါရှိတယ်လို့တွေ့ရှိခဲ့ပါတယ်2023ခုနှစ်မှာတော့ 17.5 ရာခိုင်နှုန်းထိတိုးလာခဲ့ပါတယ်အခု2024ခုနှစ်ရဲ့ပထမ5လအတွင်းမှာပဲစစ်ဆေးသူတွေရဲ့80ရာခိုင်နှုန်းမှာ TB ရောဂါရှိနေတယ်လို့ဆိုပါတယ်။မဲဆောင်မှာရှိတဲ့စုခုငှက်ဖျားသုတေသနဌာန SMRU ကရွှေပြောင်းလုပ်သမားတွေနဲ့ဒုက္ခသည်တွေကိုကျန်းမာရေးဆောင်ရှားမှုတွေအခမဲ့ပေးနေပါတယ်။ TB ရောဂါသည်တွေအတွက်နေစရာပေးပြီးဆောင်ရှားပေးနေတယ်လို့ SMRU ရဲ့ TB program ခေါင်းဆောင်ဒေါက်တာဝင်းပပထွန်းကရှင်းပြပါတယ်။
တို့ကနေမကောင်းလို့ရှိရင်တို့ကအလုတ်ကနေပြီးအလုံးမလုံးနိုင်လို့ဆိုရင်တို့ကအလုတ်ပြုတ်သွားတာမျိုးရှိကြတာ။တို့ကအကယ်၍ယောဂရှိတယ်စိတ်ကူးရမယ်ဆိုလည်းတို့မနေစရာမရှိဘူး။အဲအလုတ်လည်းမရှိရဘူးဆိုလို့ရှိရင်စားစရာပတ်စံတွေပါလည်းမရှိဘူး။မရှိတော့ကျမတို့ရဲ့ဒီဒီစေကန်းကတော့ဟိုတခြားထပ်ထူးခြားတာကတော့လူနာတွေနေရအောင်ဒီဒီစေကန်း6လတောက်တဲ့ခါကျတော့တို့ဟိုသွားဒီသွားနဲ့ဆေးတွေလွတ်သွားလည်းဖြစ်အောင်ကိုယ့်ရဲ့စေကန်းထဲမှာပဲ6လနေမယ်ဆိုလည်းနေလို့ရအောင် shelter လေးတွေထားပါပြီ
ကိုစောနိုင်ကမကြသေးခင်ကမှ SMRU မှာဆေးကုသမှုခံယူပြီးပြန်လည်တက်တာလာခဲ့သူဖြစ်ပါတယ်အသက်42နှစ်အရွယ်ရွှေပြောင်းလုပ်သမားတဦးဖြစ်ပြီးတော့အရက်ကငါးပေမပြည့်တလို့ပိန်လီနေတာကြောင့်အယိုးတွေကလည်းငေါထွက်နေပါတယ်မဲဆောက်မှာတောင်ရလုပ်သမားအဖြစ်နှစ်ပေါင်းများစွာလုပ်ကိုင်ခဲ့သူဖြစ်ပါတယ်မကြသေးမီကမှဆေးကုသမှုခံယူပြီးပြန်လည်တက်တာလာခဲ့ပေမဲ့လက်ရှိမှာအဆုတ်တီဘီယောဂပြန်လည်ဖြစ်ပွားနေတာကြောင့်ဆေးရုံပြန်လည်တက်ရောက်နေတာဖြစ်ပါတယ်။ကုစောနိုင်တဲ့ဒီတစ်ချိန်ကတော့၃ချိန်မြောက်ဖြစ်ပွားခြင်းပါ
။ပထမအခါတွေကညဖြစ်တာပေါ့နော်၆မြောက်ဆိုးတယ်။အဲကျွန်တော်ခြေစိတ်ကစိတ်ညောင်းတယ်။ဘာဟိုသွားမနိုင်ကမနိုင်ဘူးပေါ့။အဲ့ဒါနဲ့ကျွန်တော်တစ်ခေါက်ပြန်လာတယ်။ပြိတိပြန်ဆေးပြန်လာပေါ့ကျောင်းသားဆေးကမ်းပေါ့။ပြန်ဆေးတော့ပြန်ဖြည့်တယ်
SMRU ကနေထိုင်စရာပေးပြီးကုသပေးတဲ့စီစဉ်မှာတော့ယောဂခံစားနေရသူတွေကိုပျောက်ကင်းသက်သာလာတာသိကြတဲ့အထိစောင့်ရှောက်ကုသပေးပါတယ်။ဒီလိုကုသပေးမှုကဆေးတွေကိုပုံမှန်မတောက်တာကြောင့်ဖြစ်စေတဲ့ဆေးရင်ပါယောဂအတွက်လည်းအထောက်အကူပြုပါတယ်။ဆေးရင်ပါဖြစ်ရင်ပုံမှန်ဆေးနဲ့ကုသရတာမဟုတ်တာကြောင့်ကုသဖို့ကပိုခက်တယ်လို့ကုန်ကြစိတ်လည်းပိုများပါတယ်။ဆေးရင်ပါဖြစ်ရခြင်းရဲ့အဓိကအကြောင်းရင်းကများသောအားဖြင့်အနည်းဆုံး6လတောက်ရတဲ့ဆေးကုသမှုကိုအပြည့်အဝမယူတာတွေကြောင့်ဖြစ်ပါတယ် WHO ရဲ့အဆိုအရမြန်မာနိုင်ငံဟာ2022ခုနှစ်မှာကမ္ဘာပေါ်က9ခုမြောက်ဆေးရင်ပါ TB ရောဂါဖြစ်ပွားမှုအများဆုံးနိုင်ငံဖြစ်ခဲ့ပါတယ်ရန်ကုန်က TB ပပျောက်ရေးဖွဲ့တစ်ခုမှပါဝင်လုပ်ကိုင်နေတဲ့အတွေ့အကြုံရှိတဲ့ဆရာဝန်တဦးကလည်းဆေးရင်ပါ TB ရေတိုးလာမှုကိုအလွန်စိုးရိမ်နေတဲ့အကြောင်းဒုအတန်ကိုပြောပြပါတယ်မက်ကဟာကမောင်ကတော့သူတို့တွေအနေနဲ့လူနာတွေက တတ်မှတ်ထားတဲ့အတိုင်းဆေးတွေကိုတောက်သုံးတာတည်ကြစေဖို့အတွက် DOD လို့ခေါ်တဲ့ဓာတ်ရိုက်ကြည့်ရှုစောင့်ရှောက်ကုသပေးတဲ့စနစ်ထူထောင်ထားတယ်လို့ဆိုပါတယ်။မတူစာကတော့အစာပိုင်းမှာဆေးတောက်တာနဲ့ပတ်သက်ပြီးအခက်အခဲရှိခဲ့ပါတယ်။သူမကရန်ကုန်ကနေမေတော်ဆေးခန်းထိလာရောက်ပြီးဆေးကုသမှုခံယူခဲ့သူပါ။စာဝတ်နေရေးအတွက်လည်းလမ်းခင်းတဲ့နေရာမှာလုကင်ခဲ့ရပါတယ်။အဲ့ဒီချိန်တုန်းကတော့ပင်မနွမ်းနယ်တာတွေဆေးရဲ့ကြိုးတက်ရမှုတွေကိုမခံနိုင်တာတွေတခါတရံဆေးတောက်ဖို့မိနေတာကြောင့်ဆေးပုံမှန်မတောက်ခဲ့ရပါဘူး။ကံကောင်းစွာနဲ့ပဲမတ်သူစာကိုမဲဆောက်က SMU ထံလွှဲပြောင်းပေးခဲ့ပါတယ်။မတ်သူစာနဲ့ကိုဆော့နိုင်တို့ကပြီးခဲ့တဲ့9နှစ်ကျော်အတွင်း SMU ရဲ့ TV စီစဉ်ကကုသကဲ့တင်ပေးခဲ့တဲ့ယာနဲ့ချီတဲ့လူနာရီတွေက2ယောက်ဖြစ်ပါတယ်။ SMU ကနှစ်စဉ်300ဝန်းကျင်ခန့်ကိုပြုစုစောင့်ရှောက်ပေးနေတာပါ။ဒါပေမဲ့မြန်မာနိုင်ငံမှာရေရှည်တိုးတက်စေဖို့အတွက်ကျန်းမာရေးစောင့်ရှောက်မှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုမှာရင်းနှီးမြှုပ်နှံမှုတွေပုံမလိုအပ်တယ်လို့ဒေါက်တာဝင်းပပထွန်းကဆိုပါတယ်
။အနောက်နိုင်ငံပေါ့နော်အင်္ဂလန်ကသူကချမ်းသာသွားတဲ့အချိန်မှာဒီဒီဖြစ်တော့စောင့်ဖို့ကြတော့တိုင်းပြည်ရဲ့ချမ်းသာမှုသူတွေရဲ့ပညာမြင့်မားမှုအားလုံးနဲ့တွဲဖက်ဒီတစ်ခုတည်းကိုကုနေလို့မရဘူးပေါ့ဒီတစ်ခုတည်းကုနေတယ်သူတွေရဲ့အဆင့်အတန်းပေါ့စာဝတ်နေရင်အနောက်နေတဲ့ပတ်ဝန်းကျင်ယောဂကိုးခြင်းမကိုးခြင်းအသိပညာဒါတွေပါတွဲနေမှာပဲသူဒီဗီဒီယိုနေသွားအောင်လုပ်နိုင်
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဒီပန်ချံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။ဆွေးယုံနေတဲ့ TV ရောကစောင့်ရှောက်မှု Frontier မြန်မာဖွဲ့ပြောပြပေးခဲ့တာပါ။အခုတော့ Democracy လူခွင့်ရနဲ့ခပြန်ကပါအစီအစဉ်မှာတရားရုံးချုပ်တရားသူကြီးသက်တမ်းကိုပြောထားပါတယ်။ဒီတရားရုံးချုပ်တရားသူကြီးတက်တန်းကန့်သတ်မှုအဆိုအကောင်းနောက်လက်ရှိမြန်မာတရားလွှတ်တော်တရားသူကြီးတွေခံထားပုံပြီးရင်အနာဂတ်ဖက်ဒရယ်စနစ်မှာကဘယ်လိုခန့်တင်ပါလဲ Legal Aid Network အဖွဲ့ထူထောင်သူလူခွင့်ရရှင်နေဦးအောင်ထူကိုဥတ္တမောင်တန်ကအပိုင်းနှစ်မှာမေးထားပါတယ်ခင်ဗျာ
ဗမာဂျိုးပိုင်ပြန်ရဲ့တရင်နဲ့ဆက်ဆက်ပြီးတော့ပေါ့နော်တရားရုံးချုပ်တရားသူကြီးတွေကိုကာလအကန့်အသတ်ထားတဲ့လို့ဝန်ထူမြင်ပါကြလားခင်ဗျာ
ကာလအကန့်အသတ်နဲ့ထားရင်ကောင်းကျိုးရှိသလိုအနိုင်ချက်လည်းရှိနိုင်ကောင်းကျိုးကဘာဖြစ်လဲဆိုတော့တရားသူကြီးတွေမဟုတ်တာလုပ်နိုင်တယ်ပေါ့ judicial တည်တယ်နေလို့ခေါ်ပါတယ်တရားရုံးမင်းဆိုင်ရာကဟိုမလျော်မကန်နေလောက်တာတွေကိုကာကွယ်နိုင်တယ်ကာလအကန့်အသတ်မထားဘဲနဲ့တကယ်လို့သာနိုင်ငံတနိုင်ငံမှာတရှိပြီးသားဖြစ်တဲ့တရားစီရင်ရာလွတ်လပ်တယ်လွယ်မလိုက်ဘူးထမြက်တယ်လိုအပ်တဲ့အရင်မြစ်တွေဖြည့်ဆည်းပေးခံရတယ်ဒီလိုတရားစီရင်မျိုးဆိုရင်တော့ဟိုကာလအကန့်အသတ်မဲ့ judicial tenure လို့ခေါ်တာပေါ့ကာလအကန့်အသတ်မဲ့ထားခြင်းဟာအကျိုးရှိနိုင်ပါတယ
်အခုကွန်တူပြောသွားတဲ့သဘောအရဆိုလို့ရှိရင်တော့ဒီတိုက်ကြီးတွေကကျင့်သုံးနေတဲ့နိုင်ငံရေးစနစ်နဲ့လည်းဆက်ဆက်ရှိနေတဲ့သဘောမျိုးဖြစ်တယ်ကာလအကန့်အသတ်နဲ့ထားမယ်ဆိုလို့ရှိရင်ချိန်ထိုးစဉ်းစားမယ်ဆက်ဆက်နိုင်ငံရေးစနစ်ကတော့ဘယ်လိုများရှိနိုင်ပါ့မလဲ
တရားစီရင်နဲ့တရားသူကြီးတွေရဲ့ခန့်ကဏ္ဍကိုအချိန်ကာလနဲ့ဆက်ဆက်တာနဲ့စာရင်အဲ့ဒီနိုင်ငံမှာရှိတဲ့နိုင်ငံရေးတော်လှန်ရေးလက်နက်ကိုင်အားစုကောင်းဆောင်တွေအနေနဲ့တရားစီရင်လွတ်လပ်မှုအပေါ်မှာဘယ်လောက်ထိအောင်နားလေတန်ဖိုးထားတယ်ဆိုတော့နေဆိုင်ပါတယ်ဆိုကြပါဦးခဏညနိုင်ငံမှာဆိုရင်တော့ဖြစ်ရင်ဝန်းနေကြချမ်းမြင်ခြုံငုံတော့တယ်လို့ရှိရင်ကျွန်တော်တို့လေးစားရတဲ့နိုင်ငံကြီးကောင်းဆောင်တွေတော်လိုင်းကြီးကောင်းဆောင်တွေဒီကောင်းဆောင်တွေကခဏအချိန်အထိတရားရှင်ရဲ့လွတ်လပ်မှုအပေါ်မှာအတိအချာတံမိုးထားလေးလာပြီးတော့လွတ်လပ်တဲ့တရားရှင်ပေါ်လောင်အောင်လှုပ်သွားမယ်ဆိုရယ်ဆုံးဖြတ်ချက်ချတာမျိုးမတွေ့ရသေးဘူးလို့ကျွန်တော်နားလဲပါတယ် ဒါကြောင့်အချိန်ကာလနဲ့ဆိုင်ရင်သူတို့ရဲ့ဆုံးဖြတ်ခြင်းနဲ့တန်ဖိုးထားမှုကပိုအဓိကကြရတယ်လို့အဲ့လိုနားလည်ပါတယ
်။ဒါကိုလက်ရှိလို့ပဋိပက္ခအခြေအနေအတွင်းထဲမှာဘလို့များစတင်တည်ဆောက်ခြင်းကောင်းမယ်လို့ကောင်းတူထင်တယ
်။ကောင်းတော့ဗျာ။ဥပဒေစုံဝေးခြေခံနေပြောမှာကြာကလာဖွဲ့စည်းပုံအခြေခံဥပဒေတရားပေါ်လာဖို့လိုပါတယ်။အဲဒီကြာကလာဖွဲ့စည်းပုံအခြေခံဥပဒေမှာကနေ့ကိုလက်ရှိကျင့်သုံးလို့ရမယ်ပြည်ထောင်ချက်တွေပါဖို့လိုပဲ။အဲဒီပုံမှာအခြေခံပြီးတော့မှလွတ်လပ်ပဲမလိုက်ထက်မြက်ပြီးလိုအပ်တဲ့အရင်းမြစ်တွေဖြေစည်းပေးခံရတဲ့တရားရှင်ကြီးကိုဘယ်လိုနည်းနဲ့လွတ်လပ်အောင်ကျင့်သုံးသွားမယ်ဆိုရယ်ပြည်ထောင်ချက်တွေထည့်ပေးမယ်ဆိုရင်ကျင့်သုံးလို့ရကုန်ရတယ်လို့နားရတယ်။
ဟုတ်ကဲ့ဒါတော့လက်ရှိပဋိပက္ခအခြေအနေပေါ့နော်။အပြင်ကျွန်တော်တို့မြန်မာပြည်တစ်ခုလုံးအနေနဲ့ကြည့်မယ်ဆိုရင်မြန်မာပြည်မှာလက်ရှိဖြစ်ပေါ့နော်ကျင့်သုံးနေတဲ့တရားရုံးချုပ်တရားသူကြီးခံထားရေးစနစ်ပေါ်မှာဟောကွန်ထူပါများပြောခြင်းပါတယ
်အခု2008ဖွဲ့စည်းပုံအခြေခံဟိုဒီပေါ့ပေါ့လားအဲ့ဒီအောက်ကကျင့်သုံးတဲ့တရားစီရင်ရေးကတော့ဖြစ်အယိုးဆုံးပြောရရင်ကမ္ဘာမှာအဆိုးဆုံးစနစ်ပေါ့ဗျာအဲ့တော့2008ဖွဲ့စည်းပုံအခြေခံဥပဒေမှာတရားသူကြီးများခံထားခြင်းနဲ့ပတ်သက်ပြီးတော့ရေးဥခြင်းနဲ့ပတ်သက်ပြီးတော့ပုံမှန်ပြဋ္ဌာန်းထားတဲ့ပုံမှန်ကခုရှိရယ်ပုံမှန်299နဲ့302တို့ဖြစ်တယ်အဲ့တော့ပုံမှန်299တကူကဘာပြောလဲဆိုတော့ဒီသမဏကနေပြီးတော့မှတရားသူကြီးချုပ်အဖြစ်ခံရတဲ့ပုဂ္ဂိုလ်ရဲ့အမည်စရင်းကိုဒီအောင်လို့လွတ်တော်တင်သွင်းလိုက်ရမယ်။တမန်တော်တင်သွင်းလိုက်ရနော်။တင်သွင်းပြီးတဲ့အခါကျတော့ဒီအောင်လို့လွတ်တော်ဘယ်လိုစဉ်းစားလဲ။အဲတမန်တော်တင်သွင်းတဲ့လူခင်ဗျားတို့ကန့်ကွက်ချိန်တဲ့လူပါလာ။ပါရင်ဘယ်လိုနည်းနဲ့ကန့်ကွက်ရမလဲဆိုတော့တရားသူကြီးတွေရဲ့တမန်တော်တင်လိုက်တဲ့တရားသူကြီးတွေဟာတရားသူကြီးအရေးအချင်းနဲ့မပြည့်စုံပါဘူးဆိုရင်ဟောတက်တည်ပြဘလို့တက်တည်ပြမယ်ဖြစ်မှဖြစ်နိုင်တာအခုမှတရားစီချုပ်တာဝန်ထမ်းဆောင်မယ်ဒီလူကရေချင်းမရှိပါဘူးလို့ဘလို့တက်တည်ပြရေချင်းရှိပါတယ်ဟုတ်တယ်ကျုပ်ကနိုင်ငံအတိုင်းပြည်ကဘာဘွဲ့ဘာဘွဲ့ရလာတယ်တရားစီရင်လို့တက်ဘလို့ရှိဖြစ်ရင်လို့တက်ဘလို့ရှိဒီလိုပဲစဉ်းစားကြသူကပြောင်းပြန်တင်ထားတယ
်ရေချင်းပြောလို့ရှိရင်တော့တနည်းပြောလို့ရှိရင်တော့တပရအလိုအတိုင်းဆိုပဲသဘောဖြစ်နေတာအရင်စမ်းနေပြောလို့ရှိ
မှန်တော့ဗျာနောက်တစ်ခုကပုံမှန်302မှာပြောင်းလာအဲ့ဒါဘာပြောင်းထားလဲဆိုတော့သမရအောက်မှာတရားသူကြီးကလှုပ်လို့မရအောင်ခံနေရတယ်။ဘာကြောင့်လဲပုံမှန်302ကကကြီးမှာသမရကရဲစကားနဲ့ပြောရင်အဲ့ရဒီနုထပြီးအချိန်မွေးထပြီးတော့တရားသူကြီးကိုပြဿနာရှာလို့ရတယ်။ပြောင်းလဲချက်ကခုပါတခုပါလေတရားသူကြီးတွေဟာနိုင်ငံတော်ရဲ့ကျေးဇူးတော်ကိုဖောက်ဖြတ်တယ်။နောက်ခါဦးရပါလေ။ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တရားကိုဖောက်ဖြတ်တယ်။ဒါတိတ်ကိုကျယ်။အဲတိတ်ကိုကျယ်ပြန့်တဲ့ပြဋ္ဌာန်းချက်နဲ့အချိန်မျိုးသမရတရားစီချုပ်ကိုပြဿနာရှာလို့ရတယ်။အဲတော့ဒါကိုဘာနဲ့နှိုင်းယှဉ်ကျင့်သိနိုင်လဲဆိုတဲ့အခါကျတော့1948ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာတော့ရှိနေတယ်။တရားသူကြီးတွေနဲ့တရားရုံးကခံကြည့်မှုကိုအာမခံချက်ပေးထားတယ်။အဲတော့တရားလွတ်တော်ချုပ်တရားစီချုပ်တယောက်ကိုတယောက်ဟာနော်သူကိုယ်တိုင်ကအကျင့်စာရေးတာပြပြတယ်သူကိုယ်တိုင်ကစွမ်းဆောင်နိုင်တဲ့အခြေအနေမရှိတော့ဘူးဆိုတဲ့အခါကြတော့မှပဲကောမဒီပိုင်းတရားဖွဲ့ပြီးတော့ရေးယူသွားတယ်အဲ့တော့ဒီအချက်နှစ်ချက်ကလွဲရင်ကျန်တဲ့ဘယ်အချက်နဲ့မှတရားသူကြီးရဲ့ယာယီအာဏာတည်မြဲမှုကိုတော့ထိလို့မရဘူးဒါကြောင့်အခုပြောချင်တာ2008အောက်ကတရားစီရင်စနစ်ကတော့ပြင်ကဘာမှာအဆိုးဆုံး step တယ်လို့ဆိုလို့ကျန်ဖြစ်ပါတယ
်ဒီလိုခေတ်ကာလတွေကိုနိုင်ရှင်စဉ်းစားမယ်ဆိုလို့ရှိရင်နိုင်ရှင်မှုရဘယ်ခေတ်ကတရားရေးစနစ်ကကဘာဒီနဲ့ပို့ပြီးတင့်တော်တယ်လို့ပေါ်ထုတ်တယ
်ဖက်ဒရယ်နိုင်ရေးစနစ်အောက်ကနေပြီးတော့မှတရားရှင်ကိုကြည့်မယ်ဆိုရင်တော့ဖြစ်ကျွန်တော်တို့နိုင်ငံရဲ့အခုအစားပြီးတော့နာဂမှာကျင့်သုံးတဲ့စနစ်ကတော့ကနေဒါနိုင်ငံကစနစ်လို့ကျွန်တော်လေ့လာမိပါတယ်
အဲ့ဘလို့များလဲခင်ဗျာ
ဒီလိုပါဖက်ဒရယ်စနစ်အောက်ကနေသွားတယ်အခြေခံနေသွားတယ်ဆိုရင်အခုဟာဒီဖက်ဒရယ်ဒီမိုကရေစီပြည်ညင်မှာပါတဲ့ပရိုဗင်ရှယ်ဆော်ဗရင်တီလို့ခေါ်တဲ့ပြည်နယ်တွေကအချုပ်အခြာအာဏာပိုင်တဲ့ဖက်ဒရယ်စနစ်ကိုသွားရမှာဖြစ်တယ်ပြည်ညင်ထဲမှာလည်းအတီးလင်းပါလာပြီအဲ့တော့ပြည်နယ်ရဲ့အချုပ်အခြာအာဏာပိုင်တဲ့စနစ်ဆိုရင်အရင်ကလိုတင်းကျပ်တဲ့ပုံအချုပ်ခံမှုတွေမသွားလို့မရတော့ပဲနဲ့ပြည်နယ်တွေကိုအချုပ်အခြာအာဏာပို့ပေးရမယ်အဲ့လိုပေးတယ်ဆိုရင် bottom up လို့ခေါ်တဲ့ပြည်နယ်နဲ့ဖွဲ့စည်းထားတဲ့ပြည်တော်မျိုးဖြစ်ဖို့လိုတယ်အဲ့တော့ပြည်နယ်ရဲ့အခန့်ကဏ္ဍတရားစီရင်မှာလည်းမြင့်နေဖို့လိုတယ်အဲ့တော့ကနေဒါမှာဆိုရင်Supreme Court Judge တရားလွှတ်တော်ချုပ်တရားသူကြီးတွေကိုဖွဲ့တဲ့အခါကျတော့ကိုယ့်ဘက်ပြင်နေရနေပြီးတော့တရားသူကြီး၃ဦးစီလို့ဖွင့်ပေးရတယ်။ဘာကြောင့်လဲ?ကိုယ့်ဘက်ကဒီမှာရွှေရင်းတွေရှိတယ်ငါးခံကြီးတွေရှိတယ်စိတ်ဝင်လို့ရတယ်သိပ်ပေါင်းတယ်တအားချမ်းသာတယ်ပြင်နေအဲ့တော့ကိုယ့်ဘက်ကခွဲထွက်မသွားစီဘူးကနေရနေအဲ့ခါကျတော့သူ့ကိုအထူးအခွင့်အရေးပေးရတယ်အဲ့ဒါမျိုးကျွန်တော်တို့နိုင်ငံမှာလည်းပဲ Federal စနစ်အောက်မှာခုနပြောတဲ့ Provincial Sovereignty လို့ခေါ်တဲ့ပြည်နယ်တွေမှာအချုပ်အခြာအာဏာပိုင်တဲ့စနစ်ကိုကျင့်သုံးတော့မယ်ဆိုရင်တစ်ဖက်ကလည်းဘိုးချုပ်ကိုင်မှုကိုတစ်စုံတစ်ရာဆက်ရှိအောင်ဆိုတဲ့အခါကျတော့ပြည်နယ်တွေကနေကိုယ့်ဘက်လို့မြန်မာနိုင်ငံထဲမှာရှိတဲ့တရားဝင်ပြည်နယ်တွေကနေပြီးတော့မှဟိုအချိုးကြပေါ့ပြည်နယ်ကုတစ်ယောက်လားသုံးယောက်လားအဲ့လိုစီလို့ဖွဲ့စည်းတာမျိုးဟာတစ်ဖက်ကလည်းပညာရေးဥပဒေပညာရေးတစ်ဖက်ကတက်လောင်လို့နိုင်တယ်ဆိုတာဖြင့်အချိုးရှိလိမ့်မယ်လို့အဲ့လိုပြောမှာ
ကျေးဇူးအများကြီးတင်ပါတယ်ဟိုအောင်ထွေးဟုတ်ကဲ့
ဟုတ်ပါဗျာ
အခုဆွေးနွေးသွားခဲ့တဲ့ဒီကတော့ group creation နဲ့ဖြစ်ပြီး legal aid တန်တော့ကိုတည်ထောင်မှုဦးအောင်ထူးဖြစ်ပါတယ်ကျွန်တော်တပောင်ကမှာ
တရားဥပဒေတရားသူကြီးတွေရဲ့တက်တန်းဖြစ်သင့်ပုံကိုဥတ္တမောင်တဲ့ဦးအောင်ထုနဲ့ဆွေးနွေးကြတာပါ။မကြာခင်အရှနိုင်ငံပါဝင်နောက်စနေညပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရယူပါရှင်။
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့စနေညအစီအစဉ်တွေကိုည10:00တိဆက်ပြီးတော့ပြောပြပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်ခံမှာလဲစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားဥရိယာသည်နဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေမလာခင်အာရှနိုင်ငံအစီအစဉ်ပါ American နဲ့ Philippines Japan တို့စီးရေးပူပေါင်းဆောင်ရွက်မှုနဲ့ Vietnam India ကုန်သွယ်ရေးတိုးမြင့်မှာကိုထပ်ထုတ်လွှင့်လိုက်ပါတယ်American နိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့ကာကွယ်ရေးဝန်ကြီး Lloyd Austin တို့အာရှဒေသခရီးလှည့်ခဲ့ပြီးဖိလစ်ပိုင်ကာကွယ်ရေးအတွက်ဒေါ်လာသန်း900ပေးခဲ့ပါတယ်။ဂျပန်နဲ့လည်းစီးရေးပူးပေါင်းမှုတိုးမြှင့်လိုက်ပါတယ်။ဗီယက်နမ်ဝန်ကြီးချုပ်ကတော့နှစ်နိုင်ငံကုန်သွယ်ရေးတိုးမြှင့်မှုအိန္ဒိယကိုသွားပါတယ်။ကိုစော်မှုကျော်စူးစီးပြောပြပေးပါအောင်ခင်ဗျာ
။ American နိုင်ငံသားဝန်ကြီး Anthony Blinken ဟာအာရှ6နိုင်ငံကိုခရီးလည်လည်ခဲ့ပါတယ်။ဇူလိုင်လ28ရက်နေ့ကလာအိုမြို့တော်ဗီယက်နမ်မှာကျင်းပတဲ့အာဆီယံနဲ့မဟာမိတ်နိုင်ငံများအစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နဲ့အငင်းပွားနေတဲ့ဖိလစ်ပိုင်အရေးနဲ့စစ်ပွဲတွေပြင်းထန်နေပြီးလူသားချင်းစာနာမှုဘေးဒုက္ခကြုံတွေ့နေရတဲ့မြန်မာပြည်အရေးဆွေးနွေးခဲ့ပါတယ်။တရုတ်၊ရုရှား၊ဂျပန်၊ဩစတြေးလျ၊အိန္ဒိယတို့လည်းတက်ရောက်ခဲ့ပါတယ်။အာဆီယံအစည်းအဝေးပြင်ပမှာတရုတ်နိုင်ငံသားရဲ့ဝန်ကြီးနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်တို့တရားတွေ့ဆုံခဲ့ပြီး2023ခုနှစ်နိုဝင်ဘာလသမ္မတရှီကျင်းပင်နဲ့သမ္မတဂျိုးဘိုက်ဒန်တို့နှစ်ဖက်နားလည်မှုရခဲ့တာတွေကိုအကောင်အထည်ဖော်နိုင်ရေးဆွေးနွေးခဲ့ပြီးဆက်သွယ်ရေးလမ်းကြောင်းတွေဆက်ဖွင့်ထားဖို့သဘောတူခဲ့ပါတယ်။အဲ့ဒီနောက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာဗီယက်နမ်နိုင်ငံကိုခေတ္တဝင်ရောက်ခဲ့ပြီးဗီယက်နမ်ကွန်မြူနတီပါတီကောင်ဆောင်ငူယင်ဖူထောင်ရဲ့ဇာပနာကိုတက်ရောက်ခဲ့ပါတယ်။ဂျပန်နိုင်ငံဒိုကျွန်မြို့မှာကျင်းပမဲ့ Quad American Japan Australia နဲ့အိန္ဒိယလေးနိုင်ငံပါဝင်တဲ့မဟာမိတ်အဖွဲ့အစည်းအဝေးအတွက်28ရက်နေ့မှာပဲဆက်လက်ထွက်ခွာသွားခဲ့ပါတယ်။ဇူလိုင်လ28ရက်နဲ့29ရက်နေ့တွေမှာ Indo-Pacific မဟာမိတ်အဖွဲ့ Quad လေးနိုင်ငံနိုင်ငံသားရဲ့ဝင်ကြီးတွေတွေ့ဆုံပြီးတရုတ်ရဲ့ဒေတာတွင်ချိန်ချောက်မှုအပါအဝင်လုံခြုံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ မြန်မာအရေးလဲထဲသွင်းဆွေးနွေးခဲ့ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်လဲတက်ရောက်ခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဂျပန်ဝန်ကြီးချုပ်ဂျပန်နိုင်ငံသားရေးဝန်ကြီးတို့နဲ့လဲတွေ့ဆုံခဲ့ပါတယ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်သွားဖို့ဆွေးနွေးခဲ့ပါတယ
် We strongly oppose the PRC's efforts to unilaterally change the status quo by force in the East China Sea
အရှေ့တရုတ်ပင်လယ်ပြင်နဲ့တောင်တရုတ်ပင်လယ်ပြင်တွေအတွင်းတရုတ်ရဲ့တစ်ဖက်သက်စီးရေးလှုပ်ရှားမှုတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကရှုံချခဲ့ပါတယ်ဂျပန်နိုင်ငံသားရဲ့ဝန်ကြီးယိုကိုကာမီကာဝါကလည်းတရုတ်ရဲ့ချိန်ချောက်မှုကိုအခုလိုပြောဆိုခဲ့ပါတယ
် Echiki no anzen hosho kankyo については自らの利益のために国際
通貨という構造性はあって、年間が散端棒類を偏れ撇て漏やね、という資金漏しゃむ類は、データ輪あってたまが、年間があってば通そういんせやဖြစ်ばれ。ティオねロシア資金不安騒やむ類あってれそういみばれ。ロシア姉ね、苗コリアを購入投板まをれそういまれ。ジ
ャパンもアメリカン世帯5000兆しにばれ。ဇူလိုင်လ30ရက်နေ့မှာတော့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးနဲ့ကာကွယ်ရေးဝင်ကြီးတို့ဖိလစ်ပိုင်နိုင်ငံကိုတွားရောက်ခဲ့ပါတယ်တရုတ်ရဲ့ချိန်ချောက်မှုတွေရှိနေတဲ့အတွက်နှစ်နိုင်ငံစီးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လိုက်ပါတယ်ဖိလစ်ပိုင်ကာကွယ်ရေးစွမ်းရည်တိုးမြှင့်ဖို့အတွက်စီးအကူအညီဒေါ်လာတန်း500ကိုပေးရလိုက်ပါတယ်နိုင်ငံသားရဲ့ဝင်ကြီးဘလင်ကင်ကအခုလိုပြောဆိုခဲ့ပါတယ
် And many other countries in the region share concerns as well about some of the actions thatPeople's Republic of China has taken escalatory
ရှစ်တရုတ်ပင်လယ်တောင်တရုတ်ပင်လယ်နဲ့နေရာအနှံ့တရုတ်ပြည်သူသမ္မတနိုင်ငံရဲ့တိုးမြင့်လှုပ်ဆောင်လာတာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နှစ်နိုင်ငံအပြင်ဒေသအတွင်းတခြားနိုင်ငံတွေကပါစိုးရိမ်မှုတွေရှိပါတယ
်။ဒါအပြင်ထောက်လန်းရေးသတင်းအချက်အလက်တွေဖလှယ်ဖို့ကိုလည်းဆွေးနွေးခဲ့ပါတယ်။တရုတ်ကတော့ကန့်ကွက်ပြီးဖိလစ်ပိုင်ကိုတတိပေးပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဟာဖိလစ်ပိုင်သမ္မတမာကိုစ်ဂျူနီယာနဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုလိုအချိန်မှာပဲဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချန်ဟာဝန်ကြီးချုပ်မိုဒီရဲ့ဖိတ်ကြားချက်အရအိန္ဒိယနိုင်ငံကိုဇူလိုင်လ30ရက်နေ့က3ရက်ကြာတရားဝင်ခရီးသွားရောက်ခဲ့ပါတယ်။ဗီယက်နမ်ဝန်ကြီးချုပ်ဟာဝန်ကြီးချုပ်မိုဒီသမ္မတဒရောပတီမော်မူတို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒီခရီးစဉ်အတွင်းနှစ်နိုင်ငံကုန်သွယ်ရေးအပြင်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေပါပါဝင်မှာဖြစ်ပါတယ်။ဗီယက်နမ်နဲ့အိန္ဒိယဟာဂန္ဓာပေါင်းစုံပါဝင်တဲ့မဟာဗျူဟာမြောက်ဆက်ဆံရေးကို2016ခုနှစ်ကတည်းကအဆင့်တိုးမြင့်ထားတာဖြစ်ပါတယ်။ဒီလိုတန်တမန်အဆင့်ကို2008ခုနှစ်တုန်းကတရုတ်2012ခုနှစ်ကရုရှားတို့နဲ့ဗီယက်နမ်ကသဘောတူသတ်မှတ်ထားပြီးဖြစ်ပါတယ်။ဗီယက်နမ်ရဲ့ပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ဟာ2023ခုနှစ်တုန်းကဒေါ်လာဘီလီယံ440လောက်ရှိခဲ့ပြီး2025ခုနှစ်မှာဘီလီယံ900ကျော်ဖို့ခန့်မှန်းထားပါတယ်။အခုဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချင်ရဲ့အိန္ဒိယခရီးစဉ်အတွင်းလက်ရှိပူးပေါင်းဆောင်ရွက်မှုတွေအပြင် electronic ကန္တာဆက်သွယ်ရေးနည်းပညာ digital စီးပွားရေးဉာဏ်ရည်တုနည်းပညာဈာကန်လျှောက်ကူးပစ္စည်းထုတ်လုပ်မှုတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့စီးပွားရေးစတဲ့ကန္တာတွေကိုပါတိုးချဲ့ပူးပေါင်းလှုပ်ဆောင်မယ်လို့မျှော်လင့်ရပါတယ်။လက်ရှိဗီယက်နမ်နဲ့အိန္ဒိယကုန်သွယ်ရေးဟာ15ဘီလီယံဒေါ်လာဘိုးရှိရာကနေလာမယ့်နှစ်အတွင်းဘီလီယံ20အထိရောက်ရှိဖို့မျှော်လင့်ထားကြောင်းဗီယက်နမ်ဝန်ကြီးချုပ်ကဇူလိုင်လ31ရက်နေ့နယူးဒယ်လီမှာပြုလုပ်တဲ့ဗီယက်နမ်အိန္ဒိယစီးပွားရေးဆွေးနွေးပွဲမှာပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြောကြားလိုက်ပါတယ်
အမေရိကန်နဲ့ဖိလစ်ပိုင်ဂျပန်တို့နဲ့စီးရေးပူးပေါင်းဆောင်ရွက်မှုနဲ့ဗီယက်နမ်အိန္ဒိယကုန်သွယ်ရေးတွေ့မြင်ကိုကုစားမှုကြောင့်ဖြစ်ပြခဲ့တာပါအခုတော့လေယာစီးပွားကဏ္ဍပါပို့ကုန်ရငွေဘူပန်ဈေးနှိမ်ထားတဲ့ခရက်အပါအဝင်ကိုပြောထားပါတယ်ပြင်ပနိုင်ငံခြားဈေးကွက်မှာနိုင်ငံခြားငွေဈေးတက်နေပေမဲ့ပို့ကုန်ရငွေကိုမြန်မာဘူပန်ကဈေးနှိမ်ဖြတ်ထားလို့ကုန်သည်တွေအခက်အခဲကြုံနေပါတယ်တပတ်တွင်းလေယာထွက်ကုန်သိနှံဈေးနှုန်းကရောဘလို့ရှိပါလဲ Farmer Times Media အဖွဲ့ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ပြီးချစ်သူများရှင်လန်းချက်နေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မီဟန်နဲ့သူကျမမီစေဘက်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုင်ပြိုရေးနဲ့စီဝါရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တိုက်ပွဲတွေကြောင့်လမ်းကြောင်းတွေပိတ်လို့မရှင်းသေးကွက်ကြာဆင်းနေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်ပြည်တွင်းရောပြည်ပမှာပါလူကြိုက်များတဲ့ငရှင်ကို ပြပတင်ပမှုရောကျသွားတဲ့အတွက်အယောင်းဝယ်ရောဈေးနှုန်းမှာကျဆင်းသွားတယ်လို့မရှိဝင်ပြီးရောင်းဝယ်ရေးလောက်ကင်သူတွေကပြောပါရယ်စစ်တကအနာသိမ့်မှုနောက်ပိုင်းဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်လမ်းမဆက်သွေးခက်ခဲပြီးကုန်ကြားစိတ်အဆမတန်မြင့်တက်လာတဲ့အတွက်နယ်စပ်လမ်းကြောင်းတွေကနေငရှင်အပါအဝင်ရေတပ်ကုန်ပြပတင်ပမှုရပ်တန့်နေလို့ဈေးကွက်ကျဆင်းနေတာပါမြန်မာနိုင်ငံကထွက်ရှိတဲ့ငရှင်60ရာခိုင်နှုန်းလောက်ကတရုတ်နိုင်ငံကိုတင်ပို့နေတာဖြစ်ပါတယ်။ဒတ်တလောမှာ၂၀ကုန်သွယ်မှုတွေရပ်တန့်နေတဲ့အတွက်ပင်လယ်ရေကြောင်းကနေတရုတ်ထိုင်းစင်ကာပူနဲ့ဥရောပနိုင်ငံတချို့ကိုတင်ပို့နေပေမဲ့ကုန်ကြားစရိတ်များလို့တွက်ချေမကိုက်ဘူးလို့ရန်ကုန်မြို့ကရေတပ်ကုန်ပစ္စည်းရောင်းဝယ်ရေးလောက်ကိုင်းသူတအူးကဆိုပါတယ်။လက်ရှိမှာတော့ငရှင်ကိုရန်ကုန်ဈေးကွက်ကသာအဓိကတင်ပို့နေရပြီးအရင်ကငရှင်တစ်ပိတ်သာ2000ကျပ်လောက်ပေါက်ဈေးရှိတာကနေလက်ရှိမှာတော့တပိတ်သားကို15000ကျပ်ဈေးနဲ့သာအယောင်းဝယ်ရှိနေတာကိုတွေ့ရပါတယ
်။ပြင်ပဝယ်လဲပြောင်းနေတဲ့အတွက်ဂျင်းစီကျဆင်းနေပါတယ်။ပြင်တွင်းထွက်ခြင်းတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုအဓိကတင်ပို့နေရပဲဖြစ်ပါတယ်။လက်သလုံးမှာတော့ရန်ကုန်စစ်တွေလမ်းကြောင်းကိုစစ်ကောင်စီဘက်ကဖျက်တောက်ထားသလိုအရေးပါတဲ့နယ်စပ်ကုန်သွယ်ရေးဂိတ်တွေကိုလည်းရခိုင်တပ်တော်အေအေကထိန်းချုပ်ထားတဲ့အတွက်အယောင်းဝယ် ABC နှုတ်ကြဆင်းသွားတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်။ဂျင်းဒီကစိုက်ပျိုးတဲ့ရှမ်းပြည်နယ်တောင်ပိုင်းအောင်ပန်းဈေးကွဲမှာတော့ပြီးခဲ့တဲ့ဇွန်လကဂျင်းဥမတပိတ်တာကို3800ကျပ်ကနေ9800ကျပ်ကျော်ထိပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တပိတ်တာကို2800ကနေ3500ကျပ်ဝန်းကျင်ပေါက်ဈေးနဲ့တိုင်ရောင်းချနေရတာဖြစ်တယ်လို့အောင်ပန်းမြို့မဈေးကလေယာထွက်ကုန်ရောင်းဝယ်ရေးလောက်ကိုင်းသူတူကဆိုပါတယ်။ရှမ်းပြည်နယ်နဲ့မန္တလေးတိုင်းဒေသအတွင်းမှာတိုက်ပွဲတွေဖြစ်ပွားနေလို့ရှမ်းပြည်နယ်ထွက်လေယာထွက်ကုန်တွေကိုရန်ကုန်မန္တလေးနဲ့မြန်မာပြည်အောက်ပိုင်းကိုတင်ပို့ရောင်းချဖို့အခက်အခဲတွေရှိနေတာပါ။လက်ရှိမှာတော့ရှမ်းပြည်နယ်ထွက်ခြင်းကိုရန်ကုန်မြို့ကိုတင်ပို့ပြီးရန်ကုန်မှာတဆင့်ပလယ်ရေးကြောင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့စကပူနိုင်ငံတို့ကိုအနေငယ်တင်ပို့မှုရှိနေတယ်လို့လည်းကုန်သည်တွေကပြောဆိုထားပါဗ
ျ။နိုင်ငံသားငွေစင်းမြင့်တက်လာပေမဲ့ပို့ကုန်ရငွေပေါ်ဗဟိုဘဏ်ကဈေးနှိမ်ဖြတ်လို့အခက်တွေ့နေတယ်လို့ကုန်သည်တွေကပြောဆိုလာပါဗျ။ပြည်ပနိုင်ငံသားငွေဈေးကွက်မှာအမေရိကန်ဒေါ်လာနဲ့ထိုင်းဘတ်ငွေစင်းမြင့်တက်လာပေမဲ့ပို့ကုန်ရငွေပေါ်ဗဟိုဘဏ်ကဈေးနှိမ်ဖြတ်ယူတာအပါအဝင်တည်ယူပို့ဆောင်ရေးကုန်ကြမ်းဈေးရိတ်တွေကြောင့်ဆုံးရှုံးမှုတွေရှိနေပြီးအခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကုန်တယ်တွေကထုတ်ဖော်ပြောဆိုလိုက်ပါတယ်လက်ရှိမှာဗဟိုဘဏ်ကထိုင်းဘတ်ငွေဆိုရင်ပို့ကုန်ရငွေရဲ့35ရာခိုင်နှုန်းကိုတစ်ဘက်80ကျပ်ဝန်းကျင်နဲ့ဖြတ်ယူပြီး65ရာခိုင်နှုန်းကိုတော့တစ်ဘက်100ကျပ်ဝန်းကျင်နှုန်းနဲ့ဖြတ်ယူနေတာဖြစ်ပါတယ်အမေရိကန်ဒေါ်လာကိုတော့ပို့ကုန်ရငွေရဲ့35ရာခိုင်နှုန်းကိုဒေါ်လာ2100ကျပ်လောက်နဲ့ဖြတ်ယူပြီး65ရာခိုင်နှုန်းကိုတော့ဒေါ်လာကို3400ကျပ်ဝန်းကျင်နဲ့ဖြတ်ယူနေတာဖြစ်တယ်လို့ကုန်တယ်တွေကပြောပါတယ်
ဘောမာကနဘုံရညာကိုမဟုတ်တရားအပေါင်းမားတယ်လို့ပြောတယ်အပေါင်းမားတယ်အမှုမားတယ်မဟုတ်တရားသက်သာလေပေါ့နော်အဲ့ဒါအဲ့အမတရားကဒီထောက်ကညာတော့ကျွန်တော်ဘုံမောင်400အောက်ဘုံမောင်300ထုတ်တယ်ဒီပေါင်းတော့ဘုံမောင်400အောက်ပဲကျွန်တော်ရတယ်ဟုတ်ဒီလိုကကျွန်တော်မကိုက်တာပေါ့နော်အဲ့လိုတော့မကိုက်ရတော့ဘယ်သူကဘယ်ဘောလာနဲ့ပြီးမလားဘယ်နဲ့ပြီးမလားဘယ်နဲ့ပြီးလို့ဆိုတော့အသိကိုင်
လက်ရှိပြည်ပနိုင်ငံသားငွေဈေးကွက်မှာအမေရိကန်ဒေါ်လာကို9500ကျပ်ဝန်းကျင်ပေါက်ဈေးရှိနေတယ်လို့ထိုင်းဘတ်ငွေကလည်းတစ်ဘက်ကို150ကျပ်ဝန်းကျင်အထိဖြစ်ပေါ်နေတာပါဒါပေမဲ့ဗဟိုဘဏ်ကဖျက်ယူတဲ့နှုန်းထားကပြင်ပဈေးနဲ့အဆမတန်ကွာဟလွန်းတဲ့အတွက်ပြည်ပကိုတင်ပို့နေတဲ့လေယာထွက်ကုန်တွေကဈေးတက်မလာတဲ့အပြင်ဈေးကျဆင်းမှုတွေပါဖြစ်ပေါ်လာရတာဖြစ်တယ်လို့ကုန်သည်တွေကဆိုပါတယ်2021ခုနှစ်အာဏာသိမ်းမှုနောက်ပိုင်းမှာတဘာဝတရားစာရထုတ်ယူမှုနဲ့စစ်တပ်ထုတ်ကုန်ဝင်ငွေတွေကိုပြည်တွင်းပြည်ပအဖွဲ့အစည်းတွေနဲ့ပြည်သူတွေကသပိတ်မှောက်ပိတ်ဆို့အရေးယူလိုက်တာကြောင့်စစ်အသုံးစရိတ်ငွေကြေးလိုအပ်ချက်ရှိနေတဲ့စစ်ကောင်စီဟာနိုင်ငံသားငွေလဲလှယ်မှုဘူဟာရတတ်မှတ်ချက်ကနေပုံသေးနှုံးတွေနဲ့စစ်အသုံးစရိတ်ရှာဖွေနေတာဖြစ်တယ်လို့မြမရေးလေးလာစောင့်ကြည့်သူတွေကတုံ့တက်ထားကြပါတယ
်။ဟုတ်ကဲ့နိုင်ငံတော်ကဟိုအောင်ရှုတ်လိုက်ပြီ။နိုင်ငံတော်ကငကူနိုင်ငံတော်ပြင်းပြတ်ပတ်ကူ133ဆိုတာပို့တူရှိတဲ့ကြောင်းပြန်ထမတက်နိုင်တော့ကြောက်မှုလည်းရှိတော့ဆိုတော့ဖွင့်ဆိုင်တော့ထပ်ကိုဖွင့်ဆိုင်တော့တော့ပို့တူခံပါတော့
။လက်တလုံးမှာမြန်မာနိုင်ငံကနေပြည်ပနိုင်ငံတချို့ကိုပင်လယ်ရေကြောင်းကိုအသုံးပြုပြီးစံပဲမျိုးစုံနဲ့ပြောင်းအပါအဝင်လေယာထွက်ကုန်ပစ္စည်းတချို့ကိုတင်ပို့နေတာဖြစ်ပါတယ်။ စစ်တကအာဏာသိမ်းပြီးနောက်ပိုင်းမှာမြန်မာနိုင်ငံရဲ့အဓိကနေဆက်ကုံသွယ်ရေးစခန်းကြီးတွေကိုဒေသခံတိုင်းရင်းသားလက်နက်ကိုင်မဟာမိတ်တပ်တွေကထိန်းချုပ်ထားပြီးကုံသွယ်ရေးလမ်းခီးတစ်လျှောက်မှာလည်းတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်နေဆက်ကနေကုံသွယ်မှုကမရှိသလောက်နည်းပါးနေပါတယ်ပင်လယ်ရောင်းကကုံသွယ်မှုပြုလုပ်ရမှာလဲဘူဝါဒအပြောင်းလဲမြန်ဆန်မှုအပါအဝင်အခွန်နဲ့ကုန်ကြမ်းစည်းမြင့်တက်လာမှုအကျိုးဆက်ကိုအောက်ဆုံးကစားသုံးသူပြည်သူကသာရင်ဆိုင်နေရတာဖြစ်တယ်လို့ဈေးကွက်ကျွမ်းကျင်သူတွေကသုံးသပ်ထားကြပါတယ
်အခုဆက်ပြီးဇွန်လ30ရက်နေ့ကနေဩဂုတ်လ9ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်လေယာထွက်ကုန်ဒီနယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ဆန်လက်လီလက်ကားဈေးကွက်ထဲမှာတော့ဆန်မျိုးစားတချို့ဈေးကျဆင်းလာပြီးမယ်အယောင်းဝယ်အီနီတော်ကိုတွေ့ရပါတယ်စံတန်းသူရေရဦးစီးဌာနရဲ့အခုဩဂုတ်လအတွက်ဆန်စည်းနှုတ်သက်မှတ်ချက်တွေကတော့ရွှေဘိုပေါ်ဆန်တအိတ်ကိုအမြင့်ဆုံးဈေး34,000ကနေ34,500ကျပ်နဲ့ဣရာဝတီပေါ်ဆန်က35,000ကနေ32,000ကျပ်ပဲဖြစ်ပါတယ
်ကျတော့ယူကတော့လမ်းမဆက်သွယ်ရေးအခက်အခဲကြောင့်ဈေးကွက်ထက်ပစ္စည်းအဝင်နေပြီးဈေးထမှန်မြင့်တက်လာပါတယ်ရန်ကုန်ပြည်နယ်ဈေးကွက်မှာအခုဩဂုတ်လ6ရက်ကတရုတ်ကျပ်သွန်ဖြူကျူကုတ်ရှယ်တပိတ်သားကို14,500ကနေ15,000ကျပ်ကြားပေါက်ဈေးရှိပြီးတပတ်အတွင်း1,000ကနေ1,300ကျပ်ကြားဈေးမြင့်လာပါတယ
်ကျပ်သွန်ကြီးကတော့ဈေးကွက်ထည့်ပစ္စည်းဝင်တဲ့အယောင်ဝယ်ကပုံမှန်ရှိနေပြီမဲ့ဈေးအီးနေတယ်လို့လည်းကုန်သည်တွေကပြောပါတယ်အမျိုးသားလိုက်တပိတ်သားကို1,450ကနေ2,200ကျပ်ကြားအယောင်ဝယ်ဖြစ်နေပါတယ်ပြီးခဲ့တဲ့တပတ်ကထည့်တပိတ်သားကိုတရားကနေ200ကျပ်ကြာဈေးနှိပ်သွားပါတယ်လလီဈေးကွက်မှာတော့တပိတ်တာကို3,000ကျပ်ဝန်းကျင်နဲ့ရောင်းချနေကြတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်ပို့ကုန်ရငွေဘူဘန်ကထိန်းထားတဲ့ခရက်အပါအဝင်လျှာစီးပွားကဏ္ဍကို Pharma Times Media အဖွဲ့ကပြောပြပေးခဲ့တာပါအခုတော့ဥရယာသီနဲ့အနာဂတ်အဆီဇင်ပါဒီဥရယာတိပြောင်းလဲမှုထိန်းချုပ်ရေးအားကစားကဏ္ဍကိုပြောထားပါတယ်။ပြင်သစ်နိုင်ငံပါရီမြို့မှာကျင်းပတဲ့အိုလံပစ်အားကစားပွဲတော်ကိုတဘာဝပတ်ဝန်းကျင်ကိုထိခိုက်မှုအနည်းဆုံးဖြစ်ဖို့တမိုင်းတင်နိုင်အောင်ရည်ရွယ်ကျင်းပနေပါတယ်။ဘော့ဂေဟပေးဒါစနစ်နဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအားကစားကဏ္ဍကနေဆောင်ရွက်လာတဲ့ရှေ့ဆောင်လမ်းပြလည်းဖြစ်ပါတယ်။နားလောင်ပြောပြပေးပါအောင်ခင်ဗျာ။
ပြင်သစ်အိုလံပစ်ပွဲတော်ကိုတဘာဝပတ်ဝန်းကျင်ထိခိုက်မှုအနည်းဆုံးဖြစ်အောင်ပြန်ပြည့်မြဲစွမ်းအင်ကိုရာလုံးဝအသုံးပြုထားပြီးတော့တခါသုံးပလတ်စတစ်တွေကိုလည်းအကြီးအကျယ်လျှော့ချထားပါတယ်။အစိုးရနဲ့စီးပွားရေးလုပ်ငန်းကြီးတွေကြောင့်တဘာဝပတ်ဝန်းကျင်ပုံမထိခိုက်ပျက်စီးနေရပြီးမျိုးရုံပြောက်ကွယ်လာတဲ့အပင်နဲ့သတ္တဝါမျိုးစိတ်တွေတိုးလာတဲ့အတွက်ဒီနေရာမှာအားကစားလောကရဲ့အခမ်းကဏ္ဍကလည်းအလွန်အရေးပါလာတယ်လို့အပီပီဆိုင်ရာအိုလံပစ်ကော်မတီတာဝန်ရှိသူတို့ကပြောပါတယ်။ဥဒုယာတိပြောင်းလဲမှုပုံမပြင်းထန်လာတဲ့ချိန်မှာပဲအာကစားအဖွဲ့အစည်းအတော်များများကလည်းအာကစားပွဲတွေကိုအရှင်အဖြစ်လက်ခံကျင်းပတဲ့နိုင်ငံရဲ့တဘာဝပတ်ဝန်းကျင်တွေတိတ်ပြီးတော့မထိခိုက်အောင်ဆောင်ရွက်လာတာပါဂျူလိုင်24ကနေဩဂုတ်လ17ရက်နေ့အထိကျင်းပတဲ့အိုလံပစ်ပွဲကိုချွတ်ချော်မွေ့မွေ့ဖြစ်အောင်လို့ပြည်သက်ကအချိန်ယူပြင်ဆင်ခဲ့ပေမဲ့အဖွဲ့နဲ့မှာပဲမထင်မှတ်ပဲမိုးသည်ထန်စွာရွာသွန်းခဲ့တဲ့အတွက်အာကစားသမားတွေရေကူးပြန်ရမယ်ဆင်းမြည်ရတွေညဉ့်ညံခဲ့ရတာကြောင့်တချို့ပွဲစဉ်တွေကိုတော့နောက်ဆုတ်ခဲ့ရတာပါပွဲစီစဉ်တွေဖက်ကဥဒုယာတိပြောင်းလဲမှုအကြောင်းကြိုတင်ထည့်မစင်စားခဲ့တာထင်ရှားတယ်လို့အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ကဗီလာနိုဗာတက္ကသိုလ်သဘာဝပတ်ဝန်းကျင်ရေးရာဌာနပါမောက္ခမက်တင်ဒူရန်ကသုံးသပ်ပါတယ
် I think the lesson that you know future Olympics planners should take from Paris experience is there is no
နာဂါ Olympic ပွဲတော်စီစဉ်သူတွေအနေနဲ့ပြင်သစ်ကအတွေ့အကြုံကိုသင်ကားစာယူဖို့ထားပါတယ်ဘာလို့ပဝန်ကျင်ပြဿနာဟာချက်ချင်းနိုင်ငံထပြီးဖြည့်ရှင်းလို့ရတာမျိုးမဟုတ်ပါဘူးသူကရေရှည်ပြဿနာဖြစ်ပါတယ်ဘုရုရာတိပြောင်းလဲနေတာကိုအရင်ဆုံးထည့်စဉ်းစားတင်ပါတယ်အောက်စားသမားတွေပေကင်းဖို့ကိုလည်းထည့်သွင်းစဉ်းစားရမှာပါဘေးပြင်းနိုင်ခြင်းနည်းတယ်ဆိုတာမှန်ပါတယ်ဒါပေမဲ့ဒါကတကဘာလုံးဖြစ်ရှင်းရမယ်ရေရှည်ကိစ္စလည်းဖြစ်ပါတယ်ပဲရစ်မြို့မှာလည်းမဟုတ်ပါဘူးနေရာတိုင်းမှာကြုံကြရမယ်ကိစ္စပ
ါအခြားကဘာမြို့ကြီးတွေလိုပဲပါရီမြို့မှာလည်းမိလာပိုက်နဲ့ဆွန့်ပစ်ရေးဆိုတွေကပိုက်တစ်ခုထဲကနေပဲဖြတ်သွားရတာပါမိုးများလာတဲ့အခါမှာတော့ပိုက်တွေကနေရှန်ထွက်လာတဲ့ရေဆိုးတွေကရေတန့်စင်စေုံတွေစီမရောက်ပဲမြစ်တွေထဲစီဝင်ရောက်ရှိလာတာပါ
In
the last couple of decades is more frequent and more severe storm events.
UNFCCC ye ape thak khamu ya thare spot for climate change action lo sha mo jaw agaza kana ga ne phalon ain tak ngwe thol mu ja sin la ra go a ya sia twin min ya de lo le pyo ba de apu chain myet tat mu le lu nyin nyam mu re ha agaza thama re ye jam ma yi apaw go tat yaw mu shi pi lo agaza pwe re go le phyo phye phit sin nai ma de ကျိုတင် ခမိုင်း ရခက်ခဲတဲ့ သဘာဝ ဘေး အန္တရာယ် 80 ပိုတိုးလာဖို့ပဲ ရှိနေတဲ့ အတွက် ဥဒုယာတိ ပြောင်းလဲမှု အရေး အရေးတကြီး ဆောင်ရွက်မှု မရှိရင်တော့ အာကစား လောကကို ရော သဘာဝ ပတ်ဝန်းကျင်ကို ပါ ပုံမို့ ထိခိုက် လာလိမ့်မယ် လို့ ကျွမ်းကျင် သူတွေ က သတိ ပေးနေကြပါတယ် ကျမ နှောင်းလာပါ
ဥဒုယာတိ ပြောင်းလဲမှု ထိန်းချုပ်ရ အာကစား ခန္ဓ နှလောင် ပြောပြပေးခဲ့တာ ပါ အခုတော့ သတင်းတွေ တက သုတပါ
လူမျိုးအသားအရောင်မတူညီတဲ့သူတွေအများစုအနေထိုင်ကြတဲ့နိုင်ငံတွေမှာလူသားချင်းတူပေမဲ့လူမျိုးရေးခွဲခြားမှုတွေကအခုချိန်ထိအများကြီးရှိနေတာပါ။လူသားတွေကြားမှာလူမျိုးရေးခွဲခြားမှုဆိုတာကလည်းအမြဲတမ်းဖြစ်နေတဲ့စစ်ပွဲတစ်ရပ်ပဲလို့လေ့လာသူတွေကပြောဆိုကြပါတယ်။ဒါကြောင့်လဲတမန်ကြောင့်ဆင်ဆက်လူမျိုးရေးနဲ့အသားအရောင်ခွဲခြားမှုတွေရှိနေတဲ့အမေရိကန်ပြည်ထောင်စုကနိုင်ငံသားအခွင့်အရေးလှုပ
တောင်အာဖရိကရှာပီဗယ်မှာဖြစ်ပွားခဲ့တဲ့အသားအရောင်ခွဲခြားတဲ့ဥပဒေတရအပေါ်မကျေနပ်တာကြောင့်ငြိမ်းချမ်းစွာဆန္ဒပြခဲ့သူ69ယောက်ကိုရဲတွေကပြစ်ခတ်တပ်ဖြတ်ခံခဲ့ရတဲ့ကဘာကျော်အဖြစ်ပြက်ပေါ်အခြေခံပြီးကဘာကုလသမဂ္ဂကကဘာကြီးမှာဒီလိုအသားအရောင်နဲ့လူမျိုးရေးခွဲခြားမှုတွေလုံးဝပပျောက်ဖို့ကြိုးပမ်းမှုတရအနေနဲ့နိုင်ငံတကာလူမျိုးရေးခွဲခြားမှုအဆုံးသတ်ရေးနေ့အဖြစ်နှစ်စဉ်မတ်လ21ရက်နေ့ကိုလည်းသတ်မှတ်ခဲ့ရပါတယ်လူသားတွေကြားမှာအခုလိုခွဲခြားမှုတွေရှိနေသေးပဲဆိုတာကိုသတိပြုမိကြဖို့ဒီလိုခွဲခြားမှုတွေလုံးဝပပျောက်ဖို့ရည်ရွယ်ပြီးသတ်မှတ်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့ဘယ်လိုပဲအသိပညာပေးလုပ်ငန်းတွေအရေးယူအပြစ်ပေးမှုတွေလှုပ်ဆောင်နေပေမဲ့လည်းအခုချိန်ထိလူမျိုးနဲ့အသားအရောင်ခွဲခြားမှုတွေကတော့အနည်းနဲ့အများဆိုသလိုရှိနေသေးပဲဖြစ်ပါတယ်။2023ခုနှစ်ပြီးခဲ့တဲ့နှစ်ကပဲလူမျိုးအသားအရောင်ခွဲခြားမှုနဲ့ပတ်သက်ပြီးကမ္ဘာလုံးဆိုင်ရာသုတေသနပြုစစ်တမ်းကို US News ကဖော်ပြခဲ့ပါတယ်။ဒီစစ်တမ်းကနိုင်ငံပေါင်း89နိုင်ငံကလူပေါင်း 18,000 ကျော်ကိုမတူညီတဲ့မေးခွန်းအကြောင်းအရာပေါင်း83ခုကိုထုတ်ပြီးမေးမြန်းထားတာဖြစ်ပါတယ်။အခုလိုနိုင်ငံပေါင်း89နိုင်ငံကိုစစ်တမ်းယူတဲ့အခါလူမျိုးရေးခွဲခြားမှုအပြင်းထန်ဆုံးထိတ်ဆုံးနိုင်ငံ10နိုင်ငံစီးရင်မှာမြန်မာနိုင်ငံလည်းပါဝင်ခဲ့ပါတယ်။ဒီလိုလူမျိုးရေးခွဲခြားမှုအပြင်းထန်ဆုံး10နိုင်ငံကိုကြည့်မယ်ဆိုရင်အဆင့်တင်နေရာမှာရှိနေတာကဆာဗီးယားနိုင်ငံဖြစ်ပါတယ်။ဆာဗီးယားမှာနေထိုင်ကြတဲ့လူနည်းစုလူမျိုးတွေဟာတခြားတိုင်းပြည်တွေကထည့်ပို့ပြီးခွဲခြားဆက်ဆံမှုတွေခံနေရပြီးတော့အထူးသဖြင့်အလုပ်လုပ်ကင်ခွင့်တွေမရဘူးလို့ American ပြည်အောင်စုနိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ခွဲခြားမှုအများဆုံးအဆင့်နှစ်နေရာမှာရှိနေတာကတော့ကာတာနိုင်ငံမှာအဆင့်သုံးကတော့ဆော်ဒီအာရေဗျဖြစ်ပါတယ်။ကာတာနဲ့ဆော်ဒီအာရေဗျနိုင်ငံတွေကအာဖရိကနဲ့အာရှကလာရောက်အလုပ်လုပ်ကင်ကြတဲ့သူတွေအပေါ်ခွဲခြားဆက်ဆံမှုတွေကြီးမားတယ်လို့ Freedom House အဖွဲ့ကြီးရဲ့အစီရင်ခံစာကဖော်ပြထားတာပါ။အဲဒီနောက်အဆင့်၄ကအီရန်အဆင့်၅ကအစ္စရေးဖြစ်ပြီးအဆင့်၆နေရာမှာတော့မြန်မာနိုင်ငံရှိနေတာပါ။မြန်မာနိုင်ငံဟာရိုဟင်ဂျာမွတ်စလင်လူမျိုးစုတွေနဲ့တိုင်းသားလူမျိုးစုတွေအပေါ်ခွဲခြားဆက်ဆံမှုတွေဟာ2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပိုပြီးဆိုးဝါးလာတယ်လို့လည်း US Institute of Peace ထုတ်ပြန်ပြောဆိုထားပါတယ်။မြန်မာနိုင်ငံပြည်ရင်တော်အဆင့်ခုနှစ်မှာ UAE, 8မှာ Russia, 9မှာ El Salvador နဲ့အဆင့်10မှာတော့သီရိလင်္ကာနိုင်ငံတို့ဖြစ်ကြပါတယ်။သားအရောင်တဲ့လူမျိုးခွဲခြားမှုကြောင့်ပြဿနာတွေမကြာခဏဖြစ်တတ်တဲ့ American ပြည်ထောင်စုကခွဲခြားမှုကြီးမားတဲ့ထိတ်တန့်ဆယ်နိုင်ငံစီးရင်ထဲမှာမပါပဲမဲ့အဆင့်15နေရာမှာရှိနေတာပါ။ကမ္ဘာမှာလူမျိုးနဲ့အသားအရောင်ခွဲခြားမှုအနည်းဆုံးနိုင်ငံတွေကတော့ New Zealand, Canada, Netherlands, Sweden နဲ့ Norway နိုင်ငံတွေပဲဖြစ်ပါတယ်ရှင်။
လူမျိုးရေးခွဲခြားမှုကြောင့်မန်းညိုညိုလင်းပြပြခဲ့တာပါအခုလိုပတ်စင်ကဏ္ဍ၄ပြီးမှာတော့ VO ရဲ့စနေညစီစဉ်တဲ့စုံမသက်ခင်သတင်းချင်းချုပ်ကိုရနိုင်ပြပြပေးပါအောင်ခင်ဗျာ
ဂါဇာကမ်းရုံးဒေသကဂါဇာစစ်တီးမြို့မှာပါလက်စတိုင်းစစ်ဘေးဒုက္ခသည်တွေခိုလုံနေတဲ့အကြောင်းပေါ်အစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်60ကျော်သေဆုံးသွားတယ်လို့ဂါဇာဒေသအရက်ဖက်ကာကွယ်ရေးအေဂျင်စီကပြောပါရယ်။ဝိုင်းစုံခွာထွက်ပြေးလာသူတွေခိုလုံနေတဲ့အကြောင်းပေါ်အစ္စရေးရဲ့ရော့ကက်ဒုံးကြီး3လုံးချရောက်ပောက်ကွဲခဲ့လို့သေဆုံးတဲ့သူဟာလောလောဆယ်အထိ60ကနေ100ကျားရှိပြီးတော့ဒဏ်ရာရတဲ့သူဒဇင်နဲ့ချီရှိတယ်လို့ဂါဇာအရက်ဖက်ကာကွယ်ရေးအေဂျင်စီပြောခွင့်ရက AFP သတင်းဌာနကိုပြောလိုက်ပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တရားသူကြီးချုပ်ယာဒူကနေနှုတ်ထွက်ပေးဖို့သဘောတူလိုက်ပါတယ်ယာဒူကနေဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းရှိတ်ခါစီနာခန့်အပ်ခဲ့တဲ့တရားသူကြီးချုပ်အိုဘိုက်ဒိုဟာဆန်အနေနဲ့တာဝန်ကနေနှုတ်ထွက်ပေးဖို့ဒါကမြို့တော်တရားရုံးချုပ်ရှိတ်ကိုចောင်းသားဆန္ဒပြသူတွေဒီနေ့ချီတက်ဆန္ဒပြပြီးတဲ့နောက်တရားသူကြီးချုပ်ကခုလိုသဘောတူခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်သတင်းရက်ကွက်တွေကဖော်ပြပါတယ်First Olympic ပြိုင်ပွဲတွေကိုပြင်သစ်နိုင်ငံမှာဒီနေ့ဆက်လက်ကျင်းပနေတာမှာတော့အမျိုးသားဗောလီဘောပြိုင်ပွဲ final မှာအင်ရှင်ပြင်သစ်ကပိုလန်ကို၃ပွဲပြတ်နဲ့အနိုင်ရပြီးတော့ပထမရွှေစိတ်ကိုရသွားခဲ့ပါတယ်။အမျိုးသားမာရသွန်မှာတော့အီသီယိုးပီးယားနိုင်ငံကတိုလာတမရကအနိုင်ရသွားပါတယ်။မနေ့က breaking လို့ခေါ်တဲ့အမျိုးသမီး break dancing ပြိုင်ပွဲမှာတော့ဂျပန်နိုင်ငံကအသက်26နှစ်အရွယ်အေမီကပထမရသွားခဲ့ပါတယ်ခင်ဗျာ။
ကျေးဇူးပါကိုရနိုင်အခုလိုသတင်းချင်းချုပ်ပြီးမှတော့ VOA စနေညအစီအစဉ်တွေဒီမှာပဲပြန်ဆောင်သွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုစီသူပါဆက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Saida Hamdon နဲ့ Tian Wan တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြည့်ဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းနဲ့အိပ်စက်အနာယူနိုင်ကြပါစေခင်ဗျာ